Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့ညပိုင်း 9:30 နာရီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24.25-51နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနားလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်ပြည်တော်စုတက်ဆက်စ်ပြည်နယ်ကခရစ်ယန်ဖျားရှိခိုးချောင်းမှာဝိပုစုတောင်းကြသူတွေကိုတနတ်သမားကဝင်ပစ်တာကြောင့်အနည်းဆုံးလူ26ဦးသေဆုံးရပါတယ်မြောက်ကိုရီးယားအရေးကင်တွယ်တဲ့နေရာမှာအမေရိကန်နဲ့ယာနှုံးပြေတသဘောတည်းရှိတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်မြန်မာအရေးအမေရိကန်ဆိုရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံဖို့လူလူစုဝေးမှုအဖြစ်နဲ့အမေရိကန်ပြည်တော်စုတဝန်းကကရင်တိုင်းရင်းနယ်ပွားယာနဲ့ချီပြီးတော့အခုလွတ်တော်ရှေ့မှာစူးစီးရောက်ရှိနေပါတယ်ဒီလိုထိတ်တက်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်ချင်းပြည်နယ်ပလဝဒေသမှာမြန်မာစစ်တပ်ဘက်ကရခိုင်တပ်အေအေနယ်မြေတွေကိုထိုးစစ်အရှိန်မြှင့်လာတဲ့အတွက်အဲ့ဒီဒေသအနီးတစ်ဝိုက်အထိထားတော်လာကြဖို့ရခိုင်တပ်ဘက်ကသတိပေးနှိုးဆော်ထားတယ်ဆိုတဲ့သတင်းမှာတော့
ဒီလိုပြနေနေတဲ့ဖြေရှာမှုမလုပ်ရင်တော့အဲ့လိုထိတွေ့ရင်ဆိုင်တိုက်ခိုက်မှုတွေကတော့အချိန်မီးဖြစ်ပေါ်နိုင်လေဒီလိုပြဿနာတွေမတက်ဖို့အတွက်ဒီလို
UNFC ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွက်ဖက်အတွင်ရင်မှုဥထုံးစွာပြောတော်ရပါပြည်စုံကတော့မကြခင်တင်ပြတော်မှာပါ။ဒါအပြင်ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွင်းကပြစ်ခတ်ခဲ့တဲ့တဲ့ရင်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံသားအကောင်ခွဲနှကန်ခွဲကလေးတွေအတွက် Operation Smile အဖွဲ့ကမေရိုစေခန်နဲ့ပူပေါင်းပြီးခွဲစိတ်ကူတာပေးနေတဲ့တဲ့ရင်တွေနဲ့အတန်လွင့်နေစဉ် American လွှတ်တော်ရှေ့လာရောက်စုဝေးဆန္ဒပြကြတဲ့ကရင်လူမျိုးတွေကိုသွားရောက်တဲ့ရင်ယူနေတဲ့မဆုမြတ်မကိုတိုက်ရိုက်မင်းမြန်တင်ဆက်သွားဖို့လည်းရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်တော်စုတက်ကဆစ်ပြည်နယ်ဆန်အန်တိုနီယိုအနီးကခရစ်ယာန်ဘုရားကျောင်းတစ်ခုမှာအမျိုးသားတဦးကတိုက်ခတ်ရေးသုံးလက်နက်နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဘုရားဝတ်ပြုဆုတောင်းသူ26ဦးသေဆုံးပြီးအနည်းဆုံး20ဒဏ်ရာရခဲ့ပါတယ်။သေဆုံးထဏ်ရာရသူတွေထဲမှာအသက်5နှစ်ကနေ82နှစ်အရွယ်ထိပါဝင်ပါတယ်။တနက်သမားလဲတည်သွားပြီးဖြစ်ပြီးဘာရွယ်ချက်နဲ့ပစ်ခတ်တယ်လဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ Texas ပြည်နယ် San Antonio နဲ့ကီလိုမီတာ50အကွာက Southland Springs မြို့ငယ်လေးမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုကိုဒေသဆိုင်ရာတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့အတူပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI စုံစမ်းစစ်ဆေးရေးမှုတွေအရက်ဆေးလိမ့်နဲ့လက်နက်ဆိုင်ရာဌာနကတာဝန်ရှိသူတွေလည်းပူးပေါင်းဆောင်ရွက်နေပါတယ်။ American သမ္မတ Donald Trump ကတော့လူစုလူဝေးတွင်ပစ်ခတ်မှုဟာတနက်ကင်ဆောင်မှုဆိုင်ရာပြဿနာမဟုတ်ဘဲအဆိုအဝါဆုံးစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာဖြစ်တယ်လို့ဒီကနေ့တင်းနှင်းလာနေမှာပြောပါတယ်။သိက္ကူဝန်းနဲ့ခြေခွဲပွဲရာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။တနက်သမားကိုတွတ်တွတ်ခါယူနေသူတဦးလို့လည်းသမ္မတကပြောပါတယ်။အရှ၅နိုင်ငံခီးစဉ်အဖြစ်သမ္မတထရန့်ကဂျပန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။အခုပြစ်ခတ်မှုဟာဆိုရင် Texas ပြည်နယ်တမိုင်းမှာအဆိုအဝါဆုံးလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တယ်လို့လည်း Texas အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်ရှင်။
အမေရိကန်နိုင်ငံ Texas ပြည်နယ်တောင်ပိုင်း Southland Spring မြို့ကဘုရားကျောင်းမှာဝတ်ပြုနေတဲ့သူတွေကိုတနင်္ဂနွေနေ့မနက်ကတနက်နဲ့ပြစ်ခတ်ခဲ့တဲ့သူဟာအသက်26နှစ်အရွယ်လူပြုမျိုးသား Devin Kelly ဖြစ်တယ်လို့ပြောပါတယ်။ Southland Spring မြို့က First Baptist ဘုရားကျောင်းအတွင်းတနင်္ဂနွေနေ့မနက် 7:00 ဝတ်ပြုဆုတောင်းပွဲကျင်းပနေချိန်မှာတနက်သမားရဲ့လက်ချက်ကြောင့်26ဦးသေဆုံးပြီးတော့အနည်းဆုံး20ကျော်ဒဏ်ရာရခဲ့ပါတယ်။တနက်သမား Kelly ဟာဘုရားကျောင်းမှာဝင်ရောက်ပြစ်ခတ်ခဲ့ချိန်မှာကြီးကရင်ကြီးပါဝင်အနက်ရောင်ဝတ်စုံကိုဝတ်ဆင်ထားတယ်လို့ Texas ပြည်နယ်လုံခြုံရေးဌာနရဲ့ဒေသဆိုင်ရာညွှန်ကြားမှု Freeman Martin ကပြောပါတယ်။ဒါ့အပြင်သူ့ရဲ့ကားတွင်းကနေတနက်အတော်များများကိုတွေ့ရှိခဲ့တယ်လို့လည်းပြောပါတယ်။ဒါပြန်တနက်သမားကယ်လီဟာဆန်အန်တိုနီယိုမြို့စင်ကြေပုံမှာနေထိုင်နေသူဖြစ်ပြီးတော့အကျန်းဖတ်အဖွဲ့တွေနဲ့တော့ဆက်ဆက်ပုံမရဘူးလို့အာနာပိုင်တွေကပြောပါတယ်နယူးမက္ကဆီကိုပြည်နယ်မှာရှိတဲ့ဟော်လိုမန်လေတဲ့ခြေစိုက်စခန်းကထောက်ပံ့ပို့ဆောင်ရေးဌာနမှာအလုပ်လုပ်ခဲ့မှုတဲ့ကယ်လီဟာသူ့ရဲ့ဇနီးနဲ့ကလေးအပေါ်မှာကိုတိလက်ရောက်ပြုလုပ်ခဲ့မှုတွေနဲ့ခုံရုံးတင်ခံခဲ့ရပြီးတော့သူ့ကိုပြစ်ဒဏ်အဖြစ်နဲ့ယာရုကချပြီးဆန္ဒလအချုပ်ချခဲ့သလိုတက်ကနေလည်းထုတ်ပယ်ခဲ့တယ်လို့လေတဲ့တာဝန်ရှိသူတဦးကပြောပါတယ်တနက်သမားကယ်လီဟာဘုရားကျောင်းအဖွဲ့ဝင်တဦးဖြစ်တယ်လို့လည်းဘုရားကျောင်းအကြီးအကဲကပြောရေးကိုပြောပါရခင်ဗျာ
မြောက်ကိုရီးယားရဲ့လက်နက်ဆန်းသတ်မှုတွေကိုတုံ့ပြန်ဖို့လိုအပ်လာချိန်မှာနီလန်ပေါင်းစုံစဉ်စားသုံးသပ်သွားဖို့ဆိုတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်ကိုဂျပန်ဝန်ကြီးချုပ်ကဒီကနေ့သဘောတူပါတယ်တိုကျိုမြို့တော်အကာဆကနန်းတော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့ပူးရဲပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာ ဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားနဲ့ဆွေးနွေးရေးညှိရမှာမဟုတ်ဘဲမြောက်ကိုရီးယားအစိုးရအပေါ်အမြင့်ဆုံးဖိအားပေးရမယ့်အချိန်ရောက်လာပြီလို့ပြောဆိုခဲ့တာပါ။ဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆွေးနွေးခဲ့ကြတဲ့အမေရိကန်နဲ့ဂျပန်ခေါင်းဆောင်နှစ်ဦးတို့ကမြောက်ကိုရီးယားအရေးကအဓိကကိစ္စဖြစ်တဲ့အကြောင်းလည်းအတိအပြုပြောခဲ့ပါတယ်။မြောက်ကိုရီးယားအစိုးရဟာတိုက်ချင်းပြပေဒင်းတပ်ဒုံးချီမှာနျူကလ িয়ার ထိပ်ဖို့တက်ဆင်နိုင်ရေးကြိုးပမ်းနေတာဟာဆိုရင်တိုးတက်ရင်ကျတဲ့ကမ္ဘာနဲ့နိုင်ငံတကာတည်ငြိမ်ငြိမ်းချမ်းရေးအတွက်ချင်းချောက်မှုအဖြစ်အမေရိကန်သမ္မတကပြောဆိုပါတယ်။မြောက်ကိုရီးယားအစိုးရနဲ့ညှိနှိုင်းဖို့ကြိုးစားတဲ့မဟာဗျူဟာမြောက်တီးခံခဲ့တဲ့ခေတ်ကုံသွားပြီလို့လည်းသမ္မတထရန့်ကထပ်ပြီးပြောပါတယ်။သူ့ရဲ့ပြောဆိုချက်တွေဟာပြင်းထန်တယ်လို့တချို့ကပြောဆိုကြပေမဲ့ပြီးခဲ့တဲ့25နှစ်တာကာလအတွင်းပြော့ပြော့ပြောင်ပြောင်ပြောဆိုချက်တွေကဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကြည့်ကြပါလို့သမ္မတထရန့်ကအရင်အမေရိကန်အစိုးရတွေရဲ့ချင်းကပ်ဆောင်ရွက်မှုကိုဝေဖန်သွားပါတယ်။မြောက်ကိုရီးယားနဲ့စစ်တိုက်ဖို့ပြင်ဆင်ထားသလားဆိုပြီးဂျပန်သတင်းတောက်တူရဲ့အမေကတော့အမေရိကန်သမ္မတကမဖြေခဲ့ပါဘူးရှင
်။ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အမေရိကန်နိုင်ငံမှာပို့ပြီးတော့လာရောက်ထုတ်လုပ်ကြဖို့နဲ့ကုန်သွယ်ရေးကဏ္ဍမှာဂျပန်နိုင်ငံဟာအမေရိကန်နိုင်ငံကိုစည်စုနစ်နဲ့ချီပြီးအသာရနေတယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံစမှာပြောကြားခဲ့ပါတယ်။အခုလောလောဆယ်မှာကျွန်တော်တို့ဂျပန်နိုင်ငံနဲ့ကျွန်တော်တို့နဲ့ဂျပန်နိုင်ငံကုန်သွယ်ရေးဟာမျှတပွင့်လင်းမှုမရှိကြောင်းဒါပေမဲ့ဒီလိုပဲဖြစ်မယ်ဆိုတာသူသိတယ်လို့ဂျပန်နိုင်ငံကအဓိကစီးပွားရေးလုပ်ငန်း18ခုနဲ့အမေရိကန်ကုမ္ပဏီ9ခုနဲ့9ခုရဲ့အကြီးအကဲတွေနဲ့မနက်စာတူစာသုံးရင်းသမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ် TPP လို့ခေါ်တဲ့ Pacific ရေဝန်ဒေသနိုင်ငံများအကျိုးတူပူးပေါင်းဆောင်ရွက်ရေးအဖွဲ့မရှိရင်တော့ကျွန်တော်တို့အနေနဲ့တခြားလူတွေထင်ထားတာထက်ကိုကုန်သွယ်မှုတွေပိုလှုပ်လာနိုင်မှာဖြစ်တယ်လို့သမ္မတထရမ့်ကခန့်မှန်းပါတယ်သမ္မတထရမ့်အနေနဲ့မျှတပွင့်လင်းမှုမရှိဘူးဆိုတာဘာကိုဆိုလိုရဲဆိုတာသူ့အနေနဲ့နားမလည်ကြောင်းတိုကျိုမြို့ဆိုဖီယာတက်ကတိုကစီဝိုင်းပါမောက်ခမိုရီဟီရိုယိုမိုဂီတာကပြောပါတယ်။ဒါပြင်ဂျပန်နိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးမူဝါဒရည်နဲ့ပတ်သက်ပြီးတော့ပြဿနာရှိတယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အမေရိကန်ပြည်တော်စုအတွင်းမှာနေထိုင်ကြတဲ့ကရင်တိုင်းရင်းနယ်ဘွားရှာတဲ့ချီပြီးဝါရှင်တန် DC မြို့တော်ကအမေရိကန်လွှတ်တော်ရှိရင်းပြင်မှာအခုစူးစီးရောက်ရှိနေကြပါပြီ။လူပေါင်း1000စူးစီးမယ်လို့တော့ကြီးညာချက်မှာဖော်ပြထားပါတယ်။ VOA ရုံးချုပ်အနီးကအမေရိကန်လွှတ်တော်ရှိရင်းပြင်မှာအခုလိုစူးစီးကြရတာကအမေရိကန်ပြည်ထောင်စုဘက်ကကရင်တိုင်းရင်းသားတွေကိုဆက်လက်ကာကွယ်ထောက်ပံ့ပေးဖို့နောက်တခြားတိုင်းရင်းသားလူမျိုးပေါင်းစုံကိုလူမျိုးတုံးတပ်ဖြတ်မှုမျိုးဖြုတ်ရှင်းလင်းမှုတွေကနေအမေရိကန်အစိုးရအနေနဲ့ဆက်ပြီးတော့ကာကွယ်ပေးရေးတောင်းဆိုဖို့နောက်တိုင်းရင်းသားတွေအရေးအမေရိကန်ရဲ့ပံ့ပိုးပေးမှုတွေကိုကျေးဇူးတင်ကြောင်းပြသဖို့ဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။အခုစူးစီးရောက်ရှိနေကြတဲ့ရာနဲ့ချီတဲ့ကရင်နယ်ပွားတွေကတော့ကရင်အမျိုးသားဝတ်စုံတွေကိုဝတ်ဆင်ထားကြသလိုမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်ဖို့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့စတဲ့ပိုစတာတွေကိုလည်းကိုင်ဆောင်ထားကြပါတယ်။ကရင်တိုင်းရင်းနယ်ပွားတွေရဲ့လွတ်တော်ရှိကလူမှုထောက်ခံပွဲကိုတော့မကြခင်မှာဓာတ်ရိုက်ဆက်သွယ်ထုတ်လွှင့်ပေးပါမယ်ရှင်
။အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာ ရော့စ်ဟာရုရှားနိုင်ငံတွင်ကုန်တင်သင်းမောလုပ်ငန်းကတဆင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့သမတ်နောက်အမေရိကန်ကအရေးယူဒဏ်ခတ်ထားတဲ့စီးပွားရေးလုပ်ငန်းရှင်တဦးတို့နဲ့ရေးပါတဲ့စီးပွားရေးဆက်နွယ်မှုတွေရှိနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့ကပေါက်ကြားထွက်လာတဲ့အထောက်အထားတွေမှာဖော်ပြနေပါတယ်။အသက်89နှစ်အရွယ်မစ္စတာ Ross က Navigator Holdings ကုန်တင်သင်းမောလုပ်ငန်းမှာဒေါ်လာ200,000ကနေ100,000ကျားပူပေါင်းရင်းနှီးမြှုပ်နှံထားတာဖြစ်တယ်လို့သူရဲ့အစိုးရကျင့်ဝတ်ပိုင်းဆိုင်ရာတင်ပြချက်မှာဖော်ပြခဲ့တာပါ။အမေရိကန်ထက်လွှတ်တော်ကတီးပြူချိန်နှုန်းကတော့ရုရှားစီးပွားရေးအခြေစက်တွေကိုခြံလှန့်ထားခဲ့ပါတယ်။ဒါပေမဲ့ Bermuda ခြေဆိုင် FLV ဥရေကျိုးဆောင်လုပ်ငန်းကနေပေါက်ကြားထွက်လာတဲ့ Paradise Paper လို့ခေါ်တဲ့အချက်လက်စာရွက်စာတမ်းဒီထဲမှာတော့ဒေါ်လာ900,000ကျော်ပိုင်ဆိုင်မှုထွက်ပေါ်လာခဲ့တာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှုနဲ့လွှတ်တော်ဆိုင်ရာကော်မတီ3ခုတို့ကစုံစမ်းစစ်ဆေးနေတဲ့အချိန်မှာပဲဝန်ကြီး Ross ရဲ့ရုရှားနိုင်ငံတွင်းကငွေကြေးပတ်သက်မှုတွေပေါက်ကြားထွက်လာခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီမိမ့်မိန်သွားစေဖို့နဲ့အမေရိကန်သမ္မတအဖြစ်မစ္စတာထရမ့်အနိုင်ရရေးအတွက်ရုရှားသမ္မတပူတင်ရဲ့ညွှန်ကြားမှုနဲ့အခုလိုဂျာဝင်နောက်ဆက်တာလို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကကောက်ချက်ချထားပါတယ်ခင်ဗျာ။
ရှမင်းနိုင်ငံတွင်ဟူသီသဘုံတွေကိုတိုက်ခိုက်နေတဲ့ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကရှမင်းကုန်းတွင်ပင်လယ်နဲ့လေဆိပ်တွေကိုယာယီပိတ်တဲ့အကြောင်းဒီကနေ့တနင်္လာနေ့မှာကြေညာထားပါတယ်။ဒါ့အပြင်ဆော်ဒီအာရေဗျာနိုင်ငံမြို့တော်ရီယက်ကိုဒုံးကျည်နဲ့တိုက်ခိုက်မှုကိုအီရန်ကနောက်ကဲကပါဝင်ပတ်သက်တယ်လို့လဲဆွဆွဲထားပါတယ်။ဆော်ဒီနိုင်ငံမှာ SPA သတင်းအေဂျင်စီကဖော်ပြထားတဲ့ညွန်ပေါင်းအဖွဲ့ရဲ့ကြေညာချက်မှာတော့ဟူသီသဘုံတွေထံကိုစစ်သုံးဆောင်နေတဲ့ပေဒင်းတပ်ဒုံးကျည်ရောက်ရှိနိုင်တဲ့နီလန်းတွေကိုလက်ရှိစုံစမ်းစစ်ဆေးမှုမှာဟာကွက်မရှိအောင်အခုလိုပိတ်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာကအသိအမှတ်ပြုထားတဲ့ရင်းမြစ်အစိုးရကိုတိုက်ခိုက်နေတဲ့သဘုံတွေကိုအီရန်ဘက်ကထောက်ပံ့တယ်ဆိုပြီးဆော်ဒီအာရေဗျဘက်ကမကြာခဏဆွဆွဲပြောဆိုရပါ။အီရန်ဘက်ကတော့ဟူသီတွေကိုလက်နက်တပ်ဆင်ပေးနေတယ်ဆိုတာကိုညင်းထားပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတော့ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်ရဲ့အရှေ့မြောက်ဘက်ကကင်းခါလစ်နိုင်ငံတကာလေဆိပ်ကိုချိန်ရွယ်ပြီးရီမင်ဘက်ကပြစ်ခတ်တဲ့ပေဒင်းတပ်ဒုံးကျည်တစင်းကိုဆော်ဒီဘက်ကကြားပြတ်ဖျက်ချခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုညူယောက်မြို့မှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့မာရသွန်ပြေးပြိုင်ပွဲမှာတော့အမေရိကန်နိုင်ငံသူ Shlane Flanagan ကအနိုင်ရသွားပါတယ်။ဒီမတိုင်ခင်ကတော့သူမဟာဒီလောက်အကွာအဝေးအပြေးပြိုင်ပွဲတွေမှာတစ်ခါမှမနိုင်ခဲ့ဘူးပါဘူး။2008ခုနှစ်အိုလံပစ်မှာမီတာ1000အပြေးပြိုင်ပွဲမှာငွေတံဆိပ်ရဝူးတဲ့ Flanagan ဟာညူယောက်မြို့မာရသွန်ပြိုင်ပွဲမှာတော့အနိုင်36နဲ့53စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့နှစ်ပေါင်း40အတွင်းပထမဆုံးအနိုင်ရခဲ့တဲ့အမေရိကန်အမျိုးသမီးဖြစ်သွားခဲ့ပါတယ်။ညီအောင်မာရသွန်မှာ3 နှစ်ဆက်တိုက်အနိုင်ရထားသူကင်ညာနိုင်ငံသူမေရီကစ်နီကဒုတိယရပြီးတော့အီသီယိုပီးယားနိုင်ငံသူမမ်မဒူဒက်စကာကတတိယရပါတယ်အမျိုးသားပြိုင်ပွဲမှာတော့ကင်ညာနိုင်ငံသားဂျက်ဖရီကွန်မိုရာက2:10:53နဲ့ပန်းဝင်ခဲ့ပြီးတော့ကင်ညာနိုင်ငံသားဝယ်ဆန်ကစ်ဆန်ကတော့3 စက္ကန့်အကွာနဲ့ဒုတိယရခဲ့ပါတယ်ညီအောင်မျိုးမှာလူရှိဦးသေဆုံးခဲ့တဲ့ကုန်တင်ကားနဲ့တိုက်မှုဖြစ်ခဲ့ပြီး9ရက်အကြာမှာကျင်းပခဲ့တဲ့ဒီမာရသွန်ပြိုင်ပွဲကိုတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ခြားထားခဲ့တာပါမာရသွန်ပြည်သမားတွေကိုလူပေါင်း2,000လောက်အားပေးခဲ့တယ်လို့မြို့တော်ဝန်ယုံကပြောပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံတောင်ပိုင်းဗဟိုကန်ယူရန်ဒေသမှာအင်အားဖြင့်တိုင်ဖွန်းမုန်တိုင်းထံကြောင့်အနည်းဆုံးလူ49ဦးသေဆုံးပြီးလူပေါင်းတရာစင်ကျော်ပျောက်ဆုံးနေဆဲဖြစ်သလိုဒေသရင်းမှာလည်းအကြီးအကျယ်ပျက်စီးခဲ့ရပါတယ်။ခန့်ဟိုးပြည်နယ်ကမ်းလွန်မှာနစ်မြုပ်ခဲ့တဲ့ဂုံတင်တင်းမော့ကအမှုတန်း9ဦးအပါအဝင်လူ19ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့ဗီယက်နမ်သဘာဝဘေးဒဏ်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ထားပါတယ်ရှင်။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငီထိုင်တဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွင်းကပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနယ်ကြားဆောင်ရဲတပ်ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ကိုကန့်ကွက်စာပေးပို့ထားပါတယ်။ဒီပစ်ခတ်မှုဟာတနင်္ဂနွေနေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးဘယ်သူကပစ်တယ်လဲဆိုတာအတိအကျမသိရသေးပါဘူး။တရင်အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့တရင်ထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မောင်တော်မျိုးနဲ့အောင်တပြေကျွော်အနီးမှာနေကြားဆောင်တပ်ဖွဲ့ဝင်၄ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်အတွင်းကနေပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်ခတ်မှုဟာတနင်္ဂနွေနေ့ညနေ6:00လောက်ကဖြစ်ပွားခဲ့တာပါ။နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်တာနဲ့ပတ်သက်ပြီးမြန်မာဘက်ကကန့်ကွက်ထားကြောင်းကိုနိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်။
ဖြစ်တာအဲ့ဟိုဘက်တရားနေကြည့်တာပေါ့ဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကနေဖြစ်တာအဲ့ဒါကိုကန့်ကွက်တယ်ပေါ့နော်အဲ့ဒီမှာဘင်္ဂလားဒေ့ရှ်ပြည်ချမ်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့မဟုတ်ဘူးဘယ်ဘင်္ဂလားဒေ့ရှ်ဖွဲ့ရှိနေလဲပေါ့နော်အဲ့တော့ဒီကဘင်္ဂလားဒေ့ရှ်ကပြန်ပြုတ်လို့လည်းဒါမှမဟုတ်ကျွန်တော်ဖြစ်သွားတဲ့ပုံမှာတော့အပြေပြောက်တော့မရှိဘူးဆိုတော့ဒါကတော့မြန်မာနိုင်ငံအနေနဲ့ပေါ့နော်ဖြစ်တဲ့ဆိုအချက်ပြမှုပေါ့နော်ဖြစ်ခဲ့တဲ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုဟိုနေသားကကတ်ချင်းချင်းဆောက်တာ
ဒီပြစ်ခတ်တိုက်ခိုက်မှုဟာနှစ်နိုင်ငံနယ်ကြားမှတ်တိုင်အမှတ် 45 နဲ့ 46 ကြားမှာဖြစ်ပွားပြီးနယ်ကြားဆောင်တပ်ဖွဲ့ဝင်တွေပြစ်ခတ်ခံရတဲ့အခြေအနေကိုဦးစော်ထေးကအခုလိုပြောပါတယ်
။45နဲ့ 46 ကြားပဲ။ပြင်းစတဲ့အောင်ကြည့်တာမဟုတ်ဘူး။သူတို့ကဟိုပိုင်ခြင်းနဲ့ထွက်လာတဲ့ချိန်မှာလန့်ကြည့်တာ။လန့်ကြည့်တော့ဒီလိုတစ်ခုပြန်ရစ်တယ်။နောက်ပြောတော့ကျန်တဲ့ခြေတော်ဖို့ပတ်တယ်ဖို့လို့ပို့တယ်နောက်တော့20လောက်လိုက်လာတဲ့ချိန်မှာဟိုဖက်ကအဲ့မှာရှိသေးတယ်။ဟုတ်ပါသွားတောင်းချံချံရတဲ့ရဲခွဲပေါ့နော်အဲရဲခွဲနဲ့ပေါ်ပြီးတော့ပြန်လာတာပေါ့ဒီကနေ့ဆရာတို့ကချမ်းရဖြစ်တာပေါ့နော်ဒီဘက်ကအချက်3ခုပဲတော့ဖြစ်တယ်ဒီဘက်ကလည်းကျွန်တော်တို့ကလည်းပြန်ဖြစ်တယ်ဆ 30လောက်ရှိပါတယ
်ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကလည်းမိုင်းတိုင်အမှတ်46နဲ့49အကြားမှာပြစ်ခတ်မှုတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုကတော့အောင်တပြေကြီးရွာကဒိုင်းနဲ့အမျိုးသား4ယောက်ဟာနှစ်နိုင်ငံနေဆက်ခြံစည်းဥကိုကျော်ဖြတ်ပြီးတော်ဝက်လိုက်ချိန်မှာအရက်ဝင်းတဲ့လူ15ယောက်လောက်ကတနက်နဲ့ဝိုင်းဝန်းပြစ်ခတ်ခဲ့တာကြောင့်2ယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဘယ်ဖွဲ့ကပြစ်ခတ်တယ်ဆိုတာကိုတော့ဖော်ပြတာမရှိပါဘူး။ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6သိန်းလောက်တင်းရှောင်သွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့တင်းရှောင်သွားသူတွေထဲမှာ ARSA အကြမ်းဖက်ဖွဲ့မှပါဝင်သူနဲ့ကုညီအားပေးသူ900လောက်ပါဝင်နေပြီးအဲ့ဒီသူတွေကိုစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစီရင်ပေးပို့ထားပါတယ်။တမရော်ကတော့အကြမ်းဖက်မှုမှပါဝင်သူ2000ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားကြောင်းသတင်းထုတ်ပြန်ထားပါတယ်။
ကမောဇောတင်ပြတော်တာပါခုတော့ချင်းပြည်နယ်ဘက်ကသတင်းတပုတ်ဆက်ပါမယ်ချင်းပြည်နယ်ပလောဝဒေတာမှာမြန်မာစစ်တပ်ဘက်ကရခိုင်တပ် AA နယ်မြေတွေကိုထိုးစစ်အရှိန်မြင်လာတဲ့အတွက်တိုက်ပွဲကြီးတွေဖြစ်ပွားလာနိုင်လို့အဲ့ဒီဒေတာအနီးတစ်ဝိုက်ကိုဒေတာခံတွေခီးသွွာလာခြင်းမပြုဖို့နဲ့မဖြစ်မနေသွားရရင်လဲသတိထားကြဖို့ AA ရခိုင်တပ်ဘက်ကတတိပေးနိုးစော်စာရေးဖြန့်ဝေနေတယ်လို့ဒေတာခံတွေကပြောပါတယ်ပြည်တွင်ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့ကြိုးပမ်းနေချိန်မှာအခုလိုတိုင်းရင်းဒေသတွေမှာစစ်ရေးတင်းမာမှုတွေဆက်ဖြစ်နေတဲ့အပေါ်စစ်ရေးနည်းနဲ့မဖြေရှင်းပဲတွေးဆောင်ဆွေးနွေးညှိနှိုင်းအဖြေရှားတဲ့နည်းနဲ့ပဲအဖြေရှားကြဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ UNFC တွဲဖက်အတွင်းရေးမှူးကလည်းတိုက်တွန်းပါတယ်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ချင်းပြည်နယ်ထဲဒေသဖွံ့ဖြိုးရေးကိုပဲအထူးအဦးစားပေးဆောင်ရွက်ပေးဖို့နှစ်ဖက်လက်နက်ကိုင်အဖွဲ့တွေကိုချင်းဒေသအခန့်တွေကမြစ်သားရပ်ခံနေကြပါတယ်မဆုမုံကတင်ပြထားပါတယ်ရှင်
ချင်းပြည်နယ်ပလောဝဒေသထဲမှာမြန်မာစစ်တပ်ဘက်ကနေရခိုင်တပ်ရဲ့လှုပ်ရှားနေမြေတွေကိုထိုးစစ်အရှိန်မြှင့်လာတဲ့အတွက်တိုက်ပွဲကြီးတွေဖြစ်ပွားလာနိုင်တယ်လို့နိုဝင်ဘာလ5ရက်နေ့နေ့စွဲနဲ့ရခိုင်တပ်မတော် AA တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအသိပေးနှိုးဆော်စာထုတ်ပြန်လိုက်တာပါအထူးသဖြင့်ကတော့ကလဒန်မြစ်ကလတ်ချောင်းပီချောင်းတဝိုက်ကိုဒေသခံရွာသူရွာသားတွေခရီးသွားလာခြင်းမပြုကြဘို့နဲ့တကယ်လို့မဖြစ်မနေသွားရမယ့်အခြေအနေရှိလာရင်လည်းတတိကြီးကြီးထားပြီးဆင်ကျင်သွားလာကြဖို့ရခိုင်တပ်ဘက်ကတတိပေးစာတွေဖြန့်ဝေနေတာဖြစ်ပါတယ်ရခိုင်ပြည်နယ်ပလောဝဒေသဘက်မှာဒေသခံတွေကအေးအေးရခိုင်တပ်ဖက်ကစီရေးတတိပေးနှိုးစော်စာတွေဖြန့်ဝေနေတဲ့အခြေအနေကိုတော့ချင်းပြည်နယ်ကဥပမင်းကအခုလိုပြောပြပါဗျာ
ကျွန်တော်အဲ့ဒါမေးကြည့်တယ်ဟုတ်ချင်းပြည်နယ်ကပလောဝမြို့နယ်လွတ်တော်ကိုယ်စားလှယ်ပေါ့နော်အဲ့ဒါအရင်တုန်းကလည်းမကြကနာအဲ့လိုလုပ်တယ်လို့ပြောတယ်အစိုးရစစ်တပ်ကတတိပေးတာလို့တော့မကြဘူးဗျအေးအေးဘက်ကနေပြီးတော့မှအဲ့ဒါဟိုစာတွေဖြန့်နေပြီလို့အဲ့လိုကြားတာပြည်တော်စုဒုဝန်ကြီးဦးအောင်လည်းရောက်လာလို့ဦးအောင်နဲ့ပြီးခဲ့တဲ့၃ရက်ကပေါ့ဗျာကျွန်တော်တို့လည်းတွားတွေးလိုက်ပါသူလည်းအဲ့ဒီနော်ကြားတယ်လို့ပြောပြတယ်
နိုင်ငံတော်ဤတိုင်းမင်္ဂပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာအခုလိုတိုင်းရင်းဒေသတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အခြေအနေအပေါ်အပြစ်ရလက်မှတ်မပြေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းမှုဦးထွန်းစော်ကအခုလိုသုံးသပ်ပါတယ်အ
ဲ့တော့ကျွန်တော်တို့တွဲဆုံဆွေးနွေးနှိမ့်နိုင်အဖြေရှာမှုကိုမလုပ်လို့ဖြစ်တာပေါ့ဗျာကျေးဇူးစွေးနွေးညီနိုင်အဖြေရှာမှုမလုပ်ရင်တော့အဲ့လိုထိတွေ့ရင်ဆိုင်တိုက်ခိုက်မှုတွေအတော့အချိန်မီးဖြစ်ပေါ်နိုင်ရလေဒီလိုပြဿနာတွေမတက်ဖို့အတွက်ဆိုလို့ရှိရင်ကျေးဇူးစွေးနွေးညီနိုင်အဖြေရှာခြင်းနှီးနာကိုကျင့်သုံးဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ
်အပြစ်ရလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီဘက်ကတော့အစိုးရညီညာရေးကော်မရှင်နဲ့သဘောတူထားတဲ့မူပေါင်းတွေကိုဆက်လက်ညှိနှိုင်းအပြေရှားနိုင်ရေးလာမယ့်နိုဝင်ဘာလ၈ရက်နေ့မှာရန်ကုန်မှာထပ်မံတွေ့ဆုံကြဖို့စီစဉ်ထားတယ်လို့လည်း UNFC ဘက်ကပြောပါတယ
်အခုကတော့ကျွန်တော်တို့လာမယ့်၈ရက်နေ့မှာပေါ့လေတပတ်ခါပေါ့တပတ်ခါကျွန်တော်တို့အထမအချိန်မြောက်ဆွေးနွေးပွဲကိုညီညာရေးကော်မရှင်နဲ့ DPN ကြားမှာလုပ်ဖို့ရှိပါတယ်အဲဒီဆွေးနွေးမှုကတော့တို့ဒီ DPN ဘက်ကအဆိုပြုထားတဲ့အဆိုပြုချက်၉ချက်ထဲကကျန်နေတဲ့ချက်တွေကိုဆက်ညှိနှိုင်းဖို့ရှိပါတယ်အဲညှိနှိုင်းမှုတွေပြည်လေတယ်ဆိုလို့ရှိရင်တော့နောက်ဆုံးသဘောတူညီချက်အဆင့်ကိုရောက်တဲ့ဆိုရင်ကျွန်တော်တို့ NCA လက်မှတ်ရေးထိုးနိုင်မဲ့အဆင့်ကိုတက်လှမ်းနိုင်မှာဖြစ်ပါတယ်ဆိုတော့အဲ့ဒါပြီးမှပဲကျွန်တော်တို့ဒီပါဝင်နိုင်မဲ့အနေထားနဲ့အခန့်ကဏ္ဍကိုကျွန်တော်ပြောနိုင်မှာဖြစ်ပါတယ်
တိုင်းရင်းသားနယ်မြေတွေမှာစစ်မီးငိမ့်နိုင်ရေးကတက်မတော်ရဲ့အခန့်ကဏ္ဍကအရေးကြီးကြောင်းနဲ့ဒေသရင်းပဋိပက္ခတွေကိုစီးရင်နီလန့်နဲ့မဖြေရှင်းမဲ့နိုင်ငံရေးနီလန့်နဲ့ပဲဖြေရှင်းဖို့လိုတယ်လို့လည်းဦးထွန်းစော်ကပြောပါတယ
်တည်းရဲ့ဟောမော်နော်တနိုင်ငံလုံးအပြစ်ခတ်ရေးစီရင်လုပ်လို့တဲ့ဆန္ဒမရှိကြောင်းကိုပြသတယ်လို့ပဲကျွန်တော်မြင်ပါတယ်တနိုင်ငံလုံးအပြစ်ခတ်ရေးစီရင်လုပ်လို့တဲ့ဆန္ဒရှိရင်တော့ကျွန်တော်တို့အဖွဲ့တိုင်းနဲ့ဆွေးနွေးရမှာဖြစ်ပါတယ် ဘလို့ကြောင်းကြောင်းပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဇဘဝိုင်းမှာနှိမ့်နိုင်ဖြေရှာတဲ့နှိမ့်တာကိုကျင့်သုံးမှာပဲအခုလိုမျိုးမြေပင်မှာဖြစ်ပေါ်နေတဲ့မလိုလားအဲ့တဲ့ပြဿနာတွေအနိဋ္ဌာန်တွေကျွန်တော်တို့ရှောင်လွှဲနိုင်မှာဖြစ်ပါတယ
်ချင်းပြည်နယ်အဖွဲ့မျိုးတို့တက်ရေးအစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အတူပြည်နယ်အဆင့်လုပ်ငန်းတွေမှာပူးပေါင်းပါဝင်ဆောင်ရွက်ပေးနေသူတူဦးဖြစ်တဲ့ချင်းပြည်နယ်ကလေးခရိုင်ရဲ့ NND ဥက္ကဋ္ဌဦးဘာမင်းကအခုလိုနေမြင့်မတီးမငိမ့်ဖြစ်နေတဲ့အခြေအနေပေါ်မှာဖွံ့ဖြိုးတိုးတက်မှုအင်မတန်နောက်ကျနေတဲ့ချင်းပြည်နယ်ရဲ့ဒေသဖွံ့ဖြိုးရေးကိုပဲအဓိကဦးစားပေးဆောင်ရွက်ပေးကြဖို့လက်နက်ကိုင်ဖွဲ့တွေကိုမြေတားရက်ခံပါတယ
်။ဒီနဲ့အပြည့်ခရစဲကြီးဟာပြည်ပြည်ချာချာလှုပ်ထားနိုင်တဲ့အဆင့်မရှိသေးတဲ့အခါကြောင့်နှစ်ဖက်စလုံးကဒါကိုတိုင်းပြည်ရှိရေးဝန်ကြီးပြီးတော့မှညီညီလမ်းကြောင်းတစ်ခုပေါ်မှာရောက်အောင်မိမိတိုင်းပြည်အတွက်မှအယူဆမတူတာတွေကိုခဏထားပြီးဒီနိုင်ငံဖွံ့ဖြိုးရေးအတွက်အခက်အခဲအဟန္တာဖြစ်စီမှာတွေတော့လက်နက်ကိုင်အဖွဲ့နှစ်ခုစလုံးကနားလည်မှုယူပြီးတော့မှဒါသွားရင်တော့အဆင်ပြေဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
။မြမတက်မတော်နဲ့အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တပ်အေအေတို့အကြားချင်းပြည်နယ်ပလောဝဒေသဘက်မှာတော့မကြာခဏဆိုသလိုစီးရဲတင်းမာမှုတွေဖြစ်လေရှိတာပါ။ရခိုင်တပ်ဖက်ကမနေ့ကထုတ်ပြန်တဲ့သတိပေးချက်မှာတော့စီးရဲပြိပခါတွေနဲ့ရွာသားတွေအပေါ်မှာစစ်တပ်ဘက်ကလူခွေချိုးဖောက်မှုတွေလှုပ်လာခဲ့ရင်လူမှုအခြေပြုအဖွဲ့အစည်းတွေကနေတဆင်အများပြည်သူသိရှိနိုင်မှုဖော်ထုတ်အရေးယူမှုတွေပြုလုပ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်
။မောက်ဆုံမွန်တင်ပြတော်တာပါ VOA မြန်မာပိုင်းကနေတင်လာတဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အမေရိကန်လွှတ်တော်ရှေ့မှာဆန္ဒပြနေတဲ့ကရင်ထောက်ခံဆန္ဒပြပွဲသတင်းကိုတိုက်ရိုက်မင်းမြန်းတင်ဆက်သွားဖို့ရှိပါရယ်ခုအရင်ဆုံးတော့ထိုင်းဘက်ကသတင်းတစ်ပုဒ်ကိုတင်ပြပါမယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံသားအာကောင်ကွဲနှခမ်းကွဲကလေးတွေအတွက် Operation Smile အဖွဲ့ကမေရော်ဆေးခန့်နဲ့ပူးပေါင်းပြီးတော့ခွဲစိတ်ကူတာမှုတွေကိုနှွေမာလ6ရက်နေ့မှာမဲဆောက်စည်းရုံးကြီးမှာစတင်ပြုလုပ်ပေးနေပါရယ်ကလေးပေါင်း100ကျော်ကိုအခမဲ့ခွဲစိတ်ကူတာမှုတွေလုပ်ပေးနေတဲ့အကြောင်းထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအမားကအခုလိုသတင်းပေးပို့ထားပါရယ်
ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာရွှေပြောင်းလုပ်သားတွေဒုက္ခသည်တွေရဲ့ကလေးတွေတဲကအာခေါင်ခွဲနှခမ်းခွဲကလေးတွေကို Operation Smile ဆိုတဲ့အဖွဲ့ကနှစ်စဉ်နှစ်တိုင်းမဲဆောက်စည်းရုံးကြီးမှာအခမဲ့ခွဲစိတ်ကူတာပေးနေတာဖြစ်ပါတယ်။ဒီနှစ်အတွက်ခွဲစိတ်ကူတာမှုကိုတော့ဒီကနေ့တနင်္လာနေ့နိုဝင်ဘာလ6ရက်နေ့ကနေစတင်မှာဖြစ်ပြီးမြန်မာပြည်အတွင်းပိုင်းကရင်ပြည်နယ်အပါအဝင်နယ်စပ်ကစီရင်ပေးသွင်းထားတဲ့လူနာတရာကျော်ကိုခွဲစိတ်ကူတာပေးဖို့အတွက်စလုပ်နေပြီလို့ Operation Smile အဖွဲ့နဲ့ဆက်ဆက်လှုပ်ဆောင်နေတဲ့ဘာမာချီရင်မက်ဒီကယ်ဆန်အဖွဲ့ကဆီယမ်မကပေါ်ကအခုလိုပြောပြပါတယ
်။အတခါနဲ့အခုဒီကလေးနဲ့ဒီနေ့ဆက်ဆက်ပြီးလို့ရှင်ခွဲရမယ့်ကလေးတွေဆိုသူတို့ဆီယမ်မဆီယမ်မတွေအေးပါဆီယမ်မတွေအေးပြီးတော့ခွဲပေးမယ့်ရုပ်တခါလဲပြောလိုက်တယ်လေ။ဒီ operation ဖွဲ့ကသူတို့လာလာသူတို့ကတော့ဟိုဒီမှာဒီထဲလဲဝင်နေရှင်။ဒီထဲတဲ့သူတို့ပုံမှန်ကျတော့တနည်းတစ်ခါတော့ပုံမှန်လာဖြစ်တယ်ရှင်။ဒီနောက်နေ့ဇွန်လ February လမှာသူတို့လည်းဟောက်ဟောက်သွားဖို့ရှိတယ်အဲ့ဒီအင်းမာလေ။ဒီကျတဲ့ဒီကျတဲ့အခုဒီ2019မေလတော့ကသူတို့ပြုလို့မပြီးငားရဲ့တပ်ပေါ့တပ်သူတို့မြို့ဖေးရုံကြီးမှာပြည်ထောင်ရောလေ
မဲဆောက်မြို့မှာရှိတဲ့ဒေါက်တာစင်တီယာမောင်ရဲ့မဲတော်ဆေးကန်းနဲ့ Operation Smile အဖွဲ့တို့ပူးပေါင်းပြီးကုသဖို့လိုအပ်တဲ့နှခမ်းခွဲအာခေါင်ခွဲကလေးငယ်ပေါင်း100ကျော်ကိုနှစ်စဉ်နှစ်တိုင်းကုသမှုလုပ်ပေးခဲ့ပြီးဒီနှစ်မှာလည်းမဲတော်ဆေးကန်းကစီရင်ကောက်ထားတဲ့ကလေးတွေအပါအဝင်ဒုက္ခသည်စခန်းတွေကကလေးလူနာပေါင်း100ကျော်ကိုဒီနှစ်မှာလည်းခွဲစိတ်ကုသမှုပေးမှာဖြစ်တယ်ဆိုပြီးမေတော်စည်းကန်းကလူနာလွှဲပြောင်းရေးဌာနကတာဝန်ခံဆီယာမမတ်မီဆိုးကလည်းခုလိုပြောပါတယ်
။အာဒီမေဆာဆီယာမလန်လို့တယ်ပေါ့နော်။သူတို့လန်လို့တော့ကျွန်မတို့ကဒီမေတော်စည်းကန်းနေပြီးတော့တချို့လူနာကြတော့ဒီမေတော်စည်းကန်းမမီသူတို့ဆက်သွယ်လာတယ်။အဲချို့လူနာနေကြတော့ဟိုခန့်နေရလူနာနေကြတော့ SMI အဖွဲ့တို့နဲ့သူတို့လာတယ်ကျွန်မ။အဲ့ဒါလူနာအဖွဲ့တော့အများကြီးပဲပေါ့နော်။ဒီမေဆာဆီယာကတချို့မေဆာဆီယာနေပြီးတော့သူတို့ဒါတိုင်းလာတာလည်းရှိတယ်။မေဆာဆီယာမှာကျွန်မသိရတယ်လားလို့လူနာတင်ရကြော်တယ်။
ဟုတ်ကဲ
့အမေကျွန်မတို့မက်တော်ဆီခါတော့30နဲ့စီရကျွန်မတို့ခေါ်ရတယ်ပေါ့နော
် SMRU အဖွဲ့ဆိုတာကတော့ဒုက္ခသည်စခန်းထဲမှာအကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်အခုလိုမျိုးနှခမ်းခွဲအာခေါင်ခွဲပြီးမွေးဖွားလာတဲ့မြန်မာနိုင်ငံသားကလေးတွေကိုထိုင်းနိုင်ငံက Operation Smile အဖွဲ့ကနေ2011ခုနှစ်လောက်ကတည်းကစတင်ပြီးအခမဲ့ခွဲစိတ်ကူတာပေးနေတာဖြစ်ပါတယ်အာခေါင်ခွဲနှခမ်းခွဲအပြင်မျက်နှာမှာမီးလောင်ဒဏ်ရာရထားတဲ့ကလေးတွေခြေလက်ကွေးကောက်မတန်ဆွမ်းဖြစ်နေတဲ့ကလေးငယ်တွေကိုလည်းအရင်နှစ်တွေကခွဲစိတ်ကူတာမှုပေးခဲ့ပါတယ်ဒီနှစ်မှာတော့အာခေါင်ခွဲနှခမ်းခွဲကလေးတွေကိုပဲအဓိကထားပြီးအရင်ခွဲစိတ်ကူတာပေးနေပါတယ်ရှင
်မအေးအေးမှာသတင်းပေးဖို့တော်တာပါရှင်တော်တာရှင်များရှင်မြန်မာနိုင်ငံတွင်းကကရင်လူမျိုးတွေအပါအဝင်တိုင်းရင်းသားလူမျိုးစုတွေအရင်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ခံကူညီသွားဖို့နဲ့မြန်မာနိုင်ငံတွင်းကတိုင်းရင်းသားလူမျိုးစုတွေအပေါ်မျိုးရုံးတပ်ဖြတ်ရှင်းလင်းမှုတွေမဖြစ်အောင်အကာအကွယ်ပေးဖို့ကရင်လူမျိုးထောင်ကနားလောက်စုဝေးပြီးတော့အမေရိကန်လူတော်ရှင်မှစုဝေးဆန္ဒပြပွဲတရားပြုလုပ်နေပါတယ်။ကျမတို့အခုအတန်လွင့်နေချိန်အမေရိကန်စံတော်ချိန်မနေ့10နိုင်မှာစတင်မဲ့ဒီဆန္ဒပြပွဲကိုသတင်းယူဖို့ရောက်ရှိနေတဲ့မဆုမွန်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်။မဆုမွန်ရဲ့အခုဆန္ဒပြဖို့လာကြတဲ့ ရင်တိုင်းရင်သားတွေကနေပေါင်းဆောင်ကရောက်နေပြီဆိုတော့အဲ့ဒီအမြင်ကွင်းကိုအရင်ဆုံးပြောပြပေးပါရှင့
်။ဟုတ်ကဲ့ရှင်အခုရောက်နေတဲ့နေရာကတော့အမေရိကန်ပြည်ထောင်စု Washington DC မြို့တော်ရဲ့အမေရိကန်ကွန်ကရစ်လွတ်တော်ရှေ့တက်တဲ့ပေါ့နော်ဒီအဲ့ဒီ National Mall ဆိုတဲ့နေရာမှာအလုံးစုဝေးပြီးတော့ရောက်နေကြတာပါ။အာတော်တော်လေးကိုများပါတယ်ထောင်နဲ့ချီပြီးတော့ကရင်တိုင်းရင်သားတွေအကုန်လုံးစုဝေးနေကြတာပါ။သူတို့ကတိုင်းရင်သားဝတ်စုံတွေအကုန်လုံးဝတ်ဆင်ထားတယ်နောက်ကရင်အလံတွေပေါ့နော်ဒီနောက်ဒီအဖွဲ့အစည်းပေါင်းစုံရဲ့အလံတွေလည်းအများကြီးပါပါတယ်နောက်ပြီးတော့ဟိုသူတို့မှဒီစံဒီသူတို့ရဲ့စာနာတွေကိုထုတ်ဖော်ထားတဲ့စာတမ်းတွေကိုလည်းကိုင်ဆောင်ထားကြပါတယ်အမေရိကန်ပြည်ထောင်စုတခုတည်းတွေမဟုတ်ပါဘူးကနေဒါနိုင်ငံကကရင်တိုင်းရင်းသားတွေလည်းလာပြီးတော့မှစုဝေးပြီးစုပေါင်းအင်အားပြကြတယ်လို့သိရပါတယ်ရှင့
်ဟုတ်ကဲ့သူတို့ဒီလိုလာပြီးဆန္ဒပြတာကသူတို့ရဲ့လိုလားချက်တွေကဘာပါလဲရှင့်သူတို့ဘာတွေကိုမျှော်လင့်ကြတာပါလဲ
ခုနလေးတွေမှာကျမကဒီအဖွဲ့ကိုဥဆောင်တဲ့ဒီအမေရိကန်ကရင်အမျိုးသားအစည်းအရုံးကခေါင်းဆောင်တဲ့သူတွေနဲ့စကားပြောကြည့်တဲ့အခါမှာကတော့ဒီပြည်ရင်းစစ်ကဆယ်ခုနှစ်နဲ့ချီပြီးတော့ဗမာပြည်မှာကြာနေပြီးအခုချိန်ထိလည်းကရင်အပါအဝင်တိုင်းရင်းသားဒီလူနည်းစုတွေကအခုချိန်ထိလူခွေချုပ်ဖောက်မှုတွေခံနေရတယ်ဒီတက်မတော်ဘက်ကနေပြီးတော့တိုင်းရင်းသားတွေကိုဒီချင်းလင်းမှုတွေပေါ့နော်ဒီလူမျိုးသုံးအောင်ချင်းလင်းမှုတွေလုပ်နေတယ်လူခွေချုပ်ဖောက်မှုတွေလုပ်နေတယ်ဒါတွေနဲ့ပတ်သက်ပြီးအခုအရက်သားဆိုးရတက်တဲ့အချိန်ထိသူတို့မှခံစားနေရတော့မယ်ပေါ့နော်ဒါကိုဒီအမေရိကန်ပြည်ထောင်စုအပါအဝင်အမေရိကန်လွှတ်တော်ကတာဝန်ရှိတဲ့သူတွေကနိုင်ငံတကာရောတကမ္ဘာလုံးကပါသိအောင်လို့ဆိုပြီးအခုလိုထောင်နဲ့တောင်းနဲ့ချီပြီးသူဝေးပြီးလာပြီးဆန္ဒပြတယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့အဲ့ဒီတော့ဒီနေ့မှာသူတို့လာပြီးဆန္ဒပြတဲ့အထဲမှာဘသူတွေကလာပြီးတော့ဥဆောင်မိန်ခွန်းပြောတာမျိုးရှိပါလဲရှင်ဒီအမေရိကန်လွတ်တော်အမတ်တွေရောလာပြီးတော့စကားပြောတာမျိုးရှိပါလား
အဓိကကဒီဟောပြောပွဲကိုတော့ဒီစုဝေးပွဲကိုတော့ကရင်တိုင်းရင်းသားတွေကရင်ခေါင်းဆောင်တွေဒီကရင်အဖွဲ့အစည်းတီးတီးကလူတွေကကရင်ဘာသာစကားနဲ့သူတို့ပြောပါတယ်ဒါပေမဲ့ခုနကတော့ဒီအစည်းအဝေးကိုဥဆောင်ပြီးတော့လှုပ်ရှားတယ်။အာစတက်ဖနီဆိုတဲ့ဒီအမျိုးသမီးပေါ့နော်ဒီဟိုအမေရိကန်မျိုးသမီးကတော့ပြောပါတယ်ဒီအစည်းအဝေးပြီးတာနဲ့သူတို့ဒီကခေါင်းဆောင်တွေကလွှတ်တော်တွေကိုဝင်ပြီးတော့မှဒီတိုင်းရင်းသားအရေးအထူးသဖြင့်အေရှားရေးရနဲ့ပတ်သက်တဲ့ဒီကော်မတီတွေဒီလွှတ်တော်ဘက်ကတာဝန်ရှိတဲ့သူတွေကိုသူတို့သွားပြီးတော့မှဒီအဖွဲ့အစည်းတွေအစည်းအသီးနောက်ကရင်တမျိုးသားလုံးရဲ့ဒီတောင်းဆိုတဲ့ဆန္ဒပြတဲ့အချက်တွေအကုန်လုံးကိုအမေရိကန်လွှတ်တော်ကလည်းတင်ပြမယ်အမေရိကန်ရဲ့အစိုးရကလည်းတင်ပြမယ်နောက်အင်ရှူရာကလည်းသူတို့သွားပြီးတော့မှသူတို့ရဲ့ဒီဆန္ဒတွေထုတ်ဖော်ချက်တွေအကုန်လုံးကိုပြောမယ်လို့သိရပါတယ်ရှင
်ဟုတ်ကဲ့ဒီလာပြီးတော့တက်တဲ့အထဲမှာကရင်လူမျိုးတွေကြီးပဲလားရှင်တရားဒီအမေရိကန်ပြည်ထောင်စုမှာရောက်နေတဲ့တခြားလူမျိုးတွေရောလာတာမျိုးရှိလား
ဟုတ်ကဲ့ရှင်အများစုကတော့ဒီကရင်တိုင်းရင်းသားတွေလာကြပါတယ်ရှင်ဒီတခြားဒီမျိုးနွယ်စုတွေလည်းပါတယ်လို့ဟိုသိရပါတယ်ဒါပေမဲ့အများစုကတော့ဒီကရင်တိုင်းရင်းသားတွေအများစုလာပြီးတော့မှဆန္ဒပြကြတာပါရှင်ပြည်နယ်တိုင်းဒီပြည်နယ်အသီးသီးပေါ့နော်ပြည်နယ်အားလုံးနီးပါးလောက်ကလာပြီးဆန္ဒပြတယ်လို့သိရပါတယ်တော်တော်များများဝေးတဲ့ပြည်နယ်တွေကလည်းလာပြီးဆန္ဒပြကြတာပါနောက်ပြီးတော့ဒီမှာနည်းနည်းထူးခြားတာကတော့ဒီကရင်ပေါ့နော်ဒီတက်ကြီးဒီအဖိုးအဖွားတွေကမျိုးသမီးတွေကကလေးတွေကအကုန်လုံးလာပြီးပြကြပါတယ်သူတို့အားလုံးအပီရင်းစစ်ကမိတယ်ကိုခံခဲ့ရတဲ့အဓိကဒုက္ခတွေတွေလို့ပြောပါတယ်ရှင
်ဟုတ်ကဲ့အခုသူတို့ကဒီလူမျိုးရုံးတပ်ဖြတ်ရှင်းလင်းမှုတွေကနေအကာအကွယ်ပေးဖို့တောင်းဆိုကြရဲဆိုတော့ဒီလက်ရှိမြန်မာပြည်မှာဖြစ်နေတဲ့အခြေအနေကဒီသဘောတက်ရောက်တယ်လို့သူတို့မြင်တဲ့သဘောပေါ့ဟုတ်ပါလားရှင
်ဟုတ်ပါတယ်ရှင်ခုနကတော့ဒီဥဆောင်တဲ့လူတယောက်ရဲ့အပြောအရဆိုလို့ရှင်နော်သူတို့အားလုံးကဒီအမေရိကန်ပြည်တော်စုမှာရောက်နေကြတယ်ဆိုပေမဲ့နေဆက်အသီးသီးမှာရှိနေတဲ့ဒီဒုက္ခတွေတွေကအခုချိန်ဒီဒုက္ခရောက်နေတော့မယ်နောက်ဒီကရင်ဒုက္ခတွေတွေအပါအဝင်တိုင်းရင်းသားဒေသတွေမှာရှိတဲ့ဒုက္ခတွေတွေကိုလည်းလူသားချင်းစာနာမှုကူညီတွေရက်ပေးလိုက်တာရက်ပစ်လိုက်တာတွေရှိတယ်သူတို့အတွက်အဓိကအခြေခံစားနပ်ရိက္ခာနဲ့နေဖို့ထိုင်ဖို့အတွက်တော့တော်တော်လေးဒီအတိဒုက္ခရောက်နေကြတာသိတဲ့အတွက်သူတို့ကအမေရိကန်ပြည်တော်စုနဲ့ဒီတခြားနိုင်ငံတွေကိုရောက်နေပေမဲ့ဒီဒုက္ခတွေတွေအရေးကိုလင့်လို့မရှိနိုင်တဲ့အတွက်သူတို့ကအခုဒါစုပေါင်းဒီသူတို့အင်အားပြတဲ့အနေနဲ့ပေါ့နော်အမေရိကန်ပြည်ထောင်စုကိုရောနိုင်ငံတကာကိုရောကမ္ဘာကိုရောသိအောင်သူတို့လာပြီးတော့ဒီလိုဒီထောင်နဲ့တောင်းနဲ့ချီပြီးစုဝေးပြီးဆန္ဒပြကြတယ်လို့ပြောပါတယ်ရှင်အခုချိန်ဒီလေဒီအခမ်းအနားကလုံနေတော့မှာပဲရှင်ဟုတ်ကဲ့
ဟုတ်မဆမို့သူတို့ရှေ့ဆက်လုတ်ဖို့ရောရှိပါသေးလားရှင်ဒီလိုဆန္ဒပြပွဲတွေထားလုတ်ဖို့ကောရှိလား
ဟုတ်ကဲ့ရှင်အခုလောလောဆယ်ထိရတော့သူတို့ဘက်ကဒါဒီရှင်းအတွက်ကတော့သူတို့ဒီတတိုင်းဒီတတိုင်းမျိုးလုံးမှာရှိရကရင်တိုင်းရင်းသားတွေသူတို့စုဝေးပြီးဆန္ဒပြတယ်ဒါကတော့လူအင်အားနဲ့စုစည်းပြီးဆန္ဒပြတာဖြစ်ပါတယ်ဒါပေမဲ့ဒီလွှတ်တော်ပိုင်းတို့ဒီသက်ဆိုင်တဲ့တာဝန်ရှိတဲ့သူပိုင်းနောက်ပြီးတော့မြန်မာအစိုးရနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတော့လုံရမယ့်အဆင့်ဆင့်ကိုလည်းသူတို့ဆက်ပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့မဆုမွေအချိန်လေးနည်းနေလို့ဒီလောက်မနဲ့ပဲဖြတ်ပြစေရှင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ဖြင့် blogger တွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးဖို့ရှိတဲ့သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ရေရိုကိုမျောမှတ်လုပ်တဲ့အလုပ်ဟာတာရှိမခံပါဘူးရှိလို့အတွက်စဉ်းစားနေရင်လည်းဒီမိုကရေစီလမ်းကြောင်းကိုပြပြပြင်ပုံပေါ်နိုင်မှာမဟုတ်ပါဘူးဒီမိုကရေစီဆိုတာက
စကိုင်းတိုင်းရွှေဘိုးမြို့နယ်ညောင်ပင်သာရွာကအမဖြူဖြူတန်းကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထက်ကနေဖိအားပေးမှုတွေရော့ကျလာနေပြီဖြစ်တာကြောင့်တရုတ်နိုင်ငံဟာလက်ရှိမှာအခြေခံစာအုပ်တွေကိုပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပြီးစီးပွားရေးပုံမတည်ငြိမ်ရေးကိုဦးစားပေးဆောင်ရွက်လာနေပြီဖြစ်ပါတယ်။၅နှစ်တကြိမ်ကျင်းပတဲ့19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေတိုင်းပြည်စီးပွားရေးနဲ့တခြားလှုပ်ဆောင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာအစီအစဉ်တွေကိုချမှတ်ခဲ့ပါတယ်။ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
တိုင်းပြည်အတွင်းမနစ်မြုပ်ဝေရာတွေနဲ့ရင်ဆိုင်နေရတာကြောင့်တရုတ်လူမှုအတန်းဝိုင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်ကွန်မြူနတီပါတီအနေနဲ့အားသက်လောင်းပြီးလှုပ်ဆောင်ကြဖို့သမရရှိချင်းဖြင့်ကတိုက်တွန်းလိုက်ပါတယ်။တိုင်းပြည်ကာကွယ်ရေးကိစ္စကနေတရုတ်ပြည်သူတွေနေစဉ်ကြင်ကြံနေထိုင်ရေးကိစ္စတွေအထိအရာခတ်သိမ်းကိုထိန်းချုပ်လမ်းညွှန်မှုပေးနေတဲ့လက်ရှိအာဏာရကွန်မြူနတီပါတီရဲ့၅နှစ်တခါကျင်းပတဲ့ညီလာခံမှာသမရရှိကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။当前国内外形势正在发生深刻复杂变化
လက်ရှိအချိန်မှာတိုင်းပြည်အတွင်းမှာရောပြည်ပမှာပါနှစ်ဆိုင်ပြီးခက်ခဲရှုပ်ထွေးတဲ့ပြောင်းလဲမှုတွေဖြစ်နေပါတယ်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးဟာလည်းအရေးပါတဲ့အချိန်ကာလမှာရှိနေတုန်းဖြစ်ပါတယ်အနာဂတ်မြုံမှန်းချက်ဟာတောက်ပပြီးစိန်ခေါ်မှုတွေကလည်းပြင်းထန်ပါတယ်ပါတီဝင်တွေအားလုံးအနေနဲ့ငြိမ်းချမ်းတဲ့ကာလမှာအန်ဒရယ်အတွက်ကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့ပြောင်းလဲမှုတွေလည်းပေါ်ဆောင်ရရပါမယ်တင်းကျပ်ပြီးရက်နေတာမျိုးမရှိကြပါစေနဲ့တရုတ်နိုင်ငံတွင်ကလူမျိုးပေါင်းစုံအတွက်ညီညွတ်စွာနဲ့ဦးဆောင်မှုပေးကြပါခေတ်သစ်မှာဆိုရှယ်လစ်ဝါဒနဲ့အညီတရုတ်လူမျိုးတွေရဲ့ထူးခြားတဲ့ဝိသေသနဲ့အညီတိုးတက်ကြီးပွားတဲ့လူမှုအတိုင်းအဝိုင်းဖြစ်လာအောင်ဗက်ဆုံကကြိုးပမ်းဆောင်ရွက်ကြပါ
ကွန်မြူနတီပါတီအနေနဲ့တိုင်းပြည်အချုပ်အခြာအာဏာကိုခုခံကာကွယ်ပေးရုံနဲ့မကဘဲတရုတ်ယဉ်ကျေးမှုကိုပြန်လည်စတင်အောင်လှုပ်ဆောင်တာမှားယွင်းတဲ့အတွေ့အခေါ်တွေကိုစန့်ကျင်တာနဲ့တရုတ်နိုင်ငံရဲ့မူရင်းဘာသာတရားကိုမြင့်တင်ပေးရေးတွေလည်းလှုပ်ဆောင်ကြဖို့မိန့်ခွန်းအတွင်သမရရှိကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပြင်တိုင်းပြည်ရဲ့အနာဂတ်စီးပွားရေးမျှော်မှန်းချက်တွေနဲ့ပတ်သက်လို့လည်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ်
။面对世界经济复苏乏力、局部冲突和动荡频发、全球性问题
价格，瓦卢塞亚西伯爷变脸的蓝图木嘎阿彪尼的青年牛人也塞尼亚拉叫。မကြာခဏဒေတာတွင်မှမတည်ငြိမ်မှုတွေဖြစ်ပေါ်တာကမ္ဘာလုံးဆိုင်ရာပြည်ပခါတွေအရှိန်မြင့်ဖြစ်ပေါ်လာနေတာတရုတ်နိုင်ငံရဲ့စီးပွားရေးဟာအသည့်အစမ်းတစ်ဖွဲပုံမှန်အခြေအနေကိုရောက်လာတာစတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်ကျွန်တော်တို့လုပ်ငန်းစဉ်ရဲ့အခြေခံလမ်းညွှန်ချက်မှာဖော်ပြထားတဲ့အတိုင်းဖွံ့ဖြိုးမှုအတွက်စ조사လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပုံမှန်ပဲသွားဖို့ကျွန်တော်တို့လိုလားပါတယ်စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးဖွံ့ဖြိုးရလဒ်တွေထွက်ပေါ်လာအောင်ရှေ့တိုးဆောင်ရွက်ကြပါပြီးတော့မှကစ်တဆိုရှယ်လစ်ဝါဒနဲ့အညီတမိုင်းဝင်ပွင်လင်းတဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ကြပါ
တရုတ်နိုင်ငံစီးပွားရေးအလားအလာကောင်းပေမဲ့လည်းကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့အကြောင်း၃နာရီခွဲကြာတဲ့မင်ကွန်းအတွင်းမှာသမရရှိကရှာရှာပါပါဝန်ခံပြောကြားခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထက်ကဖိအားပေးမှုတွေကြီးထွားနိုင်တာကြောင့်ပြည်ပပို့ကုန်အပေါ်မိခိုးအားထားရတဲ့ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးတရုတ်နိုင်ငံကထုတ်ကုန်တွေကို ဝယ်ယူအားကျဆင်းနိုင်တဲ့အကြောင်း2008ခုနှစ်ကမ္ဘာလုံးဆိုင်ရာစီးပွားကြကစိုက်ပြီးကြတဲ့ကတရုတ်ခေါင်းဆောင်တချို့ကသတိပေးပြောဆိုနေကြကြတာပါဒါပေမဲ့သမရရှိကပါတီအတွက်ပြောကြတဲ့အရေးပါတဲ့မိန့်ခွန်းအတွင်းဒီကိစ္စကိုတမှုထူးခြားစွာထည့်သွင်းပြောကြားသွားတဲ့အတွက်ကွန်မြူနတီပါတီအနေနဲ့အနာဂတ်အလားအလာအတွက်ယုံကြည်မှုအပြည့်ရှိတဲ့အကြောင်းပြသလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံအတွင်းဝင်ငွေမများတာမှုကြီးထွားလာနေတာအလုတ်ကင်ဖန်တီးရေးပညာရေးကျန်းမာရေးဆောင်ရှောက်မှုစတဲ့ပြဿနာတွေကိုလည်းသမရရှိရဲ့မိန့်ခွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်ဒါအပြင်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းနေတိစောက်နေတဲ့ကိစ္စနဲ့ One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံနဲ့ဥရောပအာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်ခေတ်သစ်ပိုလွှမ်းကြီးတိစောက်ရေးစီမံကိန်းတို့ကိုလည်းသမရရှိကချီးကျူးပြောကြားခဲ့ပါတယ်အခုနှစ်ကွန်မြူနတီပါတီညီလာခံကချမှတ်ခဲ့တဲ့အနာဂတ်စီးပွားရေးလမ်းညွှန်ချက်တွေတဲ့ယင်းနှိမ့်ညွတ်မှုနဲ့ဆိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံအတွင်းပြည်ပကလာရောက်ယင်းနှိမ့်ညွတ်သူတွေကိုအတိုင်းအတာတစ်ခုအထိရှော့ချပေးလိုက်ပေမဲ့လည်းဒါဟာလုံလောက်မှုမရှိသေးဘူးလို့ Global Micro Strategists အဖွဲ့ကစီးပွားရေးသုတေသီဘန်လုတ်ကထောက်ပြပါတယ်
Well, I think in general, I think it's a welcome signal that China is actually opening more and more up to the overall global economy. But in
တရုတ်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးရည်စည်းကြောင်းနဲ့လိုက်လျောညီထွေရှိအောင်ပြောင်းလဲလှုပ်ဆောင်လာတာဟာရည်ဘူးအားဖြင့်ကြိုးစားရမယ့်အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းလက်တွေ့ယင်းနှိမ့်ညွတ်မှုနဲ့ဆိုင်တဲ့တက်ရောက်မှုကိုကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံဟာပြပယင်းနှိမ့်ညွတ်မှုတွေအပေါ်ပိတ်ဆို့ကန့်သတ်မှုတွေရှိနေစေဖြစ်ပါတယ်။ဥပမာအားဖြင့်တရုတ်နိုင်ငံရဲ့အစုရှယ်ယာနဲ့ယင်းနှိမ့်ညွတ်မှုဈေးကွက်ကိုကြည့်မယ်ဆိုရင်နိုင်ငံသားပိုင်ဆိုင်မှုဟာနှစ်ရာခိုင်နှုန်းထက်နည်းနေပါသေးတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ကိုအကောင်းဆုံးအနေထားနဲ့ကြည့်မယ်ဆိုရင်တော့အရန်ကိုသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့တရုတ်အစုရှယ်ယာဈေးကွက်ပေါ်နိုင်ငံခြားကယင်းနှိမ့်ညွတ်သူတွေမျက်စိမကျခင်အုတ်ချုပ်ရေးပိုင်းမှာပြုရင်ပြောင်းလဲစရာတွေအများကြီးလိုနေသေးတဲ့အတွက်ဖြစ်ပါတယ်
။အောက်ဂုလစံပိုင်းကလေးကပြပမှာအင်ယာမြေဟိုတယ်ဖျော်ဖြေရေးကိစ္စနဲ့ပါတီညီလာခံနောက်ဆုံးနေ့အောက်တိုဘာလ25ရက်နေ့မှာတော့သမရရှိချင်းပြင်ကိုသမရအဖြစ်ဒုတိယသက်တမ်းဆက်လက်တာဝန်ထမ်းဆောင်ဖို့တရုတ်ကွန်မြူနတီပါတီရဲ့အကြီးအကဲအဖြစ်နောက်ထပ်5နှစ်ဆက်လက်တာဝန်ယူဖို့တကပိတ်ကျင်းပတဲ့ရွေးကောက်ပွဲမှာပါတီထိပ်တန်းခေါင်းဆောင်204ဦးကကန့်ကွက်သူမရှိမဲပေးရွေးချယ်ခဲ့ကြပါတယ်ကွန်မြူနတီပါတီအထွေထွေတွင်းရေးမှူးတာဝန်ယူပြီးတဲ့နောက်သမရရှိကအခုလိုပြောပါတယ
်在刚才召开的中共十九届一中全会上选举产生了新一届
စကောဦးပါတယ်ပထမမျက်နှာစုံညီအစည်းအဝေးကခေါင်းဆောင်မှုအဖွဲ့အစ်တတရက်ကိုရွေးကောက်တင်မြှောက်ခဲ့ပါတယ်ပါတီညီလာခံကနေကျွန်တော်ကိုဘိုးကော်မတီရဲ့အထွေထွေတွင်းမှူးအဖြစ်ထပ်မံပြီးတော့ရွေးချယ်ခဲ့ကြပါတယ်ဒါဟာကျွန်တော်ရဲ့ဂျူပန်အားထုတ်မှုကိုအတိအမှန်ပြုလိုက်တာပါဒါဟာကျွန်တော်အတွက်ပိုမိုဂျူပန်အားထုတ်ဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ
်ဒါအပြင်သမရရှိရဲ့နာမည်နဲ့သူ့ရဲ့နိုင်ငံရေးအတွေ့အခေါ်တွေကိုကွန်မြူနတီပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းမှုဆုံးဖြတ်လိုက်တာကြောင့်သမရရှိဟာခေတ်သစ်တရုတ်နိုင်ငံတော်ကိုတီထောင်ခဲ့တဲ့ခေါင်းဆောင်ဟောင်းမော်စီတုံးနဲ့တန်းနဲ့ဖြစ်သွားစေခဲ့ပါတယ်သမရရှိနဲ့အတူတရုတ်ကွန်မြူနတီပါတီဘ ਹੁ နိုင်ငံရေးဥဆောင်အဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်သစ်စုစုပေါင်း9ဦးကိုကွန်မြူနတီပါတီဘူကော်မတီကရွေးချယ်ခဲ့ကြပါတယ်။ပြန်လည်ရွေးကောက်ခံရသူတွေကတော့သမရရှိနဲ့ဝန်ကြီးချုပ်လီခေချန်တို့ဖြစ်ပြီးကျန်လူသစ်9ယောက်ကတော့သမရရှိရဲ့အဓိကအကြံပေးပုဂ္ဂိုလ်တွေဖြစ်ကြတဲ့ဝမ်ခူနင်းနဲ့လီဇန်ရှူအဂရိလိုက်စားမှုတက်ဖြည့်ရေးအကြီးအကဲဖြစ်လာဖို့ရှိတဲ့ဇောင်လီကြီးနဲ့နိုင်ငံတော်ကောင်စီဒုတိယဥက္ကဋ္ဌဝမ်ယန်နဲ့ရှန်ဟိုင်းပါတီအတွင်းရေးမှူးဟန်ဇန်းတို့ဖြစ်ကြပါတယ်။ဒါတွေကိုကြည်ချင်းအဖြစ်တရုတ်နိုင်ငံမှာသမရရှိဟာနံပါတ်1ခေါင်းဆောင်ဖြစ်ကာလအတန်ကြာဆက်လက်တည်ရှိနေအောင်မယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။သမရရှိချင်းဖြစ်ရင်လည်းအောက်မှာတရုတ်နိုင်ငံရဲ့စီးပွားရေးဟာပုံမှန်တိုးတက်မှုရှိနေကြတာတိုင်းပြည်အတွင်းတည်ငြိမ်အေးချမ်းမှုအပြင်နိုင်ငံတကာမှာလည်းတရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာတဖြည်းဖြည်းကြီးထွားလာနေတာတွေကြောင့်သူ့ကိုပါတီအကြီးအကဲတွေကခေါင်းဆောင်အဖြစ်ထပ်မံရွေးကောက်တင်မြှောက်လိုက်ကြတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးဇက်ခုံပေါ်မှာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာသမရရှိချင်းဖြစ်ရဲ့ဥဆောင်မှုနဲ့အတူပုံမှန်ကြီးထွားလာနိုင်ခြင်းရှိတယ်သူတို့ဖြင့်စီးပွားရေးကဏ္ဍဟာအရှင်ကောင်းကောင်းနဲ့ဆက်လက်ကြီးထွားလာနိုင်တယ်ဆိုတော့ခံမှန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းစီစဉ်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
ရရှိမှာပြောင်းအုတ်ချွေအစင်းစင်းရဲ့အခြေခံအကျဆုံးရက်ကြီးအုတ်ချွေမှုများယူကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ် NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်စတင်ကျင်းပမယ့်ရက်ကြီးအုတ်ချွေမှုများယူကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်ဘယ်လောက်ထိအရေးပါသလဲ ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူလူမာရောဘလောက်ထိနားလည်သဘောပေါက်မှုရှိထားပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန်းလူတွေတို့ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
VOA American အတန်ရဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9နာရီတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပါမယ်။ Apple ကအသစ်ထုတ်လုပ်လိုက်တဲ့ iPhone 10, iPhone X အကြောင်းဒီသတင်းပတ် blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမိုင်းအင်ဂျင်နိုင်တဲ့အတူတင်ပြထားပါရစေ။
ဖန်ကျင်လူအတော်များများမျှော်လင့်ဆောင်ဆိုင်ခဲ့ကြတဲ့ iPhone 10 တော့ထွက်လာပြီနော်ဖုန်းလဲဖို့စိတ်ကူးထားလား
လောလောဆယ်တော့စိတ်မကူးသေးပါဘူးကိုကျော်သိန်းကြီးလက်ရှိကျမကင်နေတဲ့ iPhone 6ကလည်းကောင်းနေသေးတာပဲဒါပေမဲ့ iPhone 10 နဲ့ပတ်သက်ပြီးတော့သုံးသက်ရေးကြတာတွေကတော့ live pack ဖြစ်တယ်ရှင
်ဖန်ကျင်ကတော့ဖုန်းလဲဖို့မစင်စားတာ iPhone 10ထွက်တဲ့နိုမာလာ3ရက်တောက်ကြနေကတော့တကဘာလုံးက Apple ဆိုင်တွေမှာစိုင်မဖွင့်ခင်ကတည်းကတန်းစီစောင့်ပြီးဖွင့်တာနဲ့ကြိတ်ကြိတ်ဒိုးဝယ်လိုက်ကြတာဆိုတာ
ဩiPhone နဲ့ Apple ပစ္စည်းတွေကိုအယူမူကြိုက်သူတွေကတော့အစ်စ်တစ်ခုထွက်တာနဲ့ကို့အတွက်လိုသည်ဖြစ်စေမလိုသည်ဖြစ်စေဝယ်ကြတာပါပဲအစ်စ်ဆိုတော့လေပိုကောင်းမှာပေါ့ဒါပေမဲ့ကို့အတွက်တကယ်တမ်းအသုံးတည့်မတည့်ဆိုတာကလေရှိသေးတယ်မလား
iPhone 10က Apple ကထုတ်ဖူးသမျှ iPhone တွေထဲမှာအကောင်းဆုံးလို့တော့လေ့လာသူတွေကပြောကြတယ်ဒါပေမဲ့အစ်စ်တွေပါလာပြီးအကောင်းဆုံးဆိုတိုင်းလေမှန်ရင်ပြောသလိုကို့အတွက်အဆင်ပြေခြင်းမှပြေမှာပါအထူးသဖြင့်တော့အခုအစ်စ်ပါလာတာတွေကအရင် iPhone တွေနဲ့အသားကျနေပြီးသားသူတွေအတွက်အခက်အခဲတောင်ရှိနိုင်နေတယ်လို့သုံးသပ်ချက်တခုမှာကျွန်တော်ဖတ်လိုက်ရတယ်
။ဒါ့အပြင်ဈေးကွက်ထဲမှာရှိသမျှ smartphone တွေထဲမှာဈေးကလည်းအကြီးဆုံးပဲနော်။အနည်းဆုံးဒေါ်လာ1000လောက်ကစတာဆိုတော့မြန်မာငွေနဲ့ဆို15သိန်းလောက်တောင်ရှိမလားပဲ။လူပြောအများဆုံးအစ်စ်ပါလာတာတွေက Face ID လို့ခေါ်တဲ့ကိုယ်မျက်နှာကိုဖုန်းထဲမှာမှတ်ထားပြီးဖုန်းကိုမှကြည့်လိုက်တာနဲ့ပွင့်သွားတာရယ်ပါပဲ။ဒီတော့အရင် iPhone တွေမှာလို့ပတ်တန်တို့ passcode တို့လက်ဘွေတို့အသုံးပြီးဖွင့်ဖို့မလိုတော့ဘူးပေါ့
passcode ကတော့အခြေခံအနေနဲ့လူသေးတာပါပဲ face id နဲ့ဖွင့်ဖို့လုပ်ပြီးသွားပြီးဆိုရင်တော့ဖုန်းကိုသုံးနိုင်မှာ passcode သုံးဖို့မလိုတော့ဘူးပေါ့လေတကယ်ကတော့ iPhone 10နဲ့အတူ iPhone 8နဲ့8 plus တို့လည်းအတူထွက်လာတာပါအဲ့ဒီဖုန်းတွေကပိုသေးသက်တာတယ
် iPhone 10ရဲ့ screen က 5.8 လက်မရှိတာဆိုတော့5.5 လက်မရှိတဲ့ iPhone 8 Plus ထက်ရော 4.9 လက်မရှိတဲ့ iPhone 8 ထက်ရောညနေပြင်ပိုကြီးပါတယ်။ဒါပေမဲ့ဖုန်းတစ်လုံးလုံးရဲ့အရွယ်အစားကတော့ iPhone 8 Plus ထက်ပိုသေးပြီး iPhone 8 ထက်တော့နည်းနည်းလေးပိုကြီးတယ်လေ။ Screen ကဖုန်းညနေပြင်တစ်ခုလုံးအပြည့်ဆိုတော့အရင်ဖုန်းတွေမှာပါတဲ့ Home Cloud မပါတော့ဘဲဘာပဲသုံးသုံးညနေပြင်ကိုနှိပ်ပြီးတော့ပဲသုံးရတာပါ။
ဖုန်းကိုစမ်းသပ်ကြည့်သူတွေကတော့ Face ID နဲ့ပတ်သက်ပြီးအမျိုးမျိုးစမ်းကြည့်ကြတယ်ဗျ။အခြေအနေအတော်များများမှာတော့ Face ID ကအလုပ်ဖြစ်တယ်လို့ပြောကြတယ်။ဒါပေမဲ့အလုပ်မဖြစ်တဲ့အခြေအနေတွေလည်းရှိတယ်
။ကျွန်မဖတ်ရတဲ့လောက်ကတော့ခေါင်းစုပ်အုပ်ထုပ်စောင်းထားတာ၊နေကမျက်မှန်တက်ထားတာ၊ညအမှောင်တဲနဲ့အပြင်ဘက်နေသားချင်းတွေမှာ Face ID ကကောင်းကောင်းအလုပ်လုပ်တယ်တဲ့။ဒါပေမဲ့ဖုန်းကိုစပွဲကုန်ပေါ်တင်ထားတာမျိုး၊နှာခေါင်းကာတက်ထားတာမျိုးနေအောင်တိတ်ကြီးတောက်ပါတဲ့အချိန်မျိုးတွေမှာအလုံးမဖြစ်ဘူးလေရှင
် Face ID ကိုသုံးဖို့ဆိုရင်အရင်ဆုံးဖုန်းကိုကိုယ့်မျက်နှာရှေ့မှာထောင်ပြီးခေါင်းကိုဟိုဘက်ဒီဘက်နှစ်ကြိမ်လှည့်ပေးလိုက်ရပါတယ်တကယ်တမ်း Face ID သုံးပြီးဖုန်းကိုဖွင့်လိုက်တာနဲ့တန်းပွင့်သွားတာတော့မဟုတ်ပါဘူးကိုယ့်မျက်နှာကိုဖုန်းကအတိမတ်ပြုပြီးဆိုရင်ဖွင့်ဖို့အဆင်သင့်ဖြစ်သွားတဲ့အဆင်ပါနောက်တစ်ဆင့်ကလက်နဲ့ဖုန်းမျက်နှာပြင်ကိုရွှေ့လိုက်မှာပဲဖုန်းကပွင့်ပါတယ
်။စမ်းသပ်သူတချို့ကတော့ Face ID ကလက်ပွေထက်အခြေအနေတော်တော်များများမှာပိုပြီးအလုပ်ဖြစ်တယ်လို့ပြောကြတယ်။လက်ပွေသုံးပြီးဖွင့်တဲ့အခါလက်မှာချွေးထွက်နေတာတို့ဆိုထိုင်းထိုင်းဖြစ်နေတာတို့ညစ်ပတ်နေတာတို့ဆိုရင်မရဘူးလေ။ Face ID ကတော့အခြေအနေတော်တော်များများမှာအလုပ်ဖြစ်တယ်လို့ပြောကြပါတယ်။
အ
အဲ့ဒါအပြင်နောက်ထပ်အပြောများကြတာကတော့ကင်မရာပါအခုအသစ်ထွက်တဲ့ iPhone 3မျိုးစလုံးမှာကင်မရာနှလုံးပါပါတယ်အဲ့ဒီအထက်မှာမှ iPhone 10ရဲ့ကင်မရာက iPhone 8 Plus မှာပါတဲ့ကင်မရာထက်နည်းနည်းပိုကောင်းတယ်လို့ပြောကြပါတယ
်ကင်မရာနှလုံးမှာတစ်လုံးက wide angle မှန်ဘလူးနဲ့နောက်တစ်လုံးက telephoto မှန်ဘလူးတက်ထားပါတယ်ဒါအပြင်ကင်မရာနှစ်ခုစလုံးမှာပုံရိပ်ငြိမ်စေတဲ့စနစ်ပါပါတယ် iPhone 8 Plus မှာကြတော့ကင်မရာတစ်လုံးမှာပဲအဲ့ဒီလိုပုံရိပ်ငြိမ်စေတဲ့စနစ်ပါတာပါဒါကြောင့် iPhone 10မှာပါတဲ့ကင်မရာကညဘက်မှာပဲဖြစ်ဖြစ်အလင်းရောင်အားနည်းတဲ့အချိန်ပဲဖြစ်ဖြစ်ပိုကောင်းတဲ့ပုံထွက်ပါတယ
် iPhone 8 Plus ကအရွယ်စားပိုကြီးတာကြောင့်ဘောင်းမြိတ်ထဲထည့်ပြီးယူသွားဖို့တိတ်အဆင်မပြေလားတယ်လို့လက်တစ်ဖက်ထဲနဲ့ဂိုင်ပြီးသုံးဖို့ကလည်းမဖြစ်နိုင်တော့ပဲလို့ပြောကြပါတယ် iPhone 10ကတော့အိတ်ထဲထည့်ယူရင်လည်းအဆင်ပြေလက်တစ်ဖက်ထဲနဲ့ဂိုင်သုံးဖို့လည်းအဆင်ပြေပါတဲ့
iPhone 10မှာသုံးထားတဲ့ screen ကလည်း OLED လို့ခေါ်တဲ့ screen အမျိုးအစားဖြစ်ပြီး iPhone 8 Plus နဲ့8တို့မှာကြတော့ LCD screen တွေကိုပဲဆက်ပြီးသုံးထားတာကြောင့် iPhone 10မှာပုံရိပ်တွေကပိုးပြီးကျတယ်လို့ဆိုပါတယ
်။ရေပုံရခြုံပြောရရင်တော့ iPhone 10ရဲ့အားသာချက်တွေကပိုကောင်းတဲ့ screen, ပိုကောင်းတဲ့ design နဲ့ပိုကောင်းတဲ့ camera တွေပါလာတာပါ။အားနည်းချက်ကတော့ထွက်ထားတဲ့မြတ်ဖုန်းတွေရဲ့ဈေးကြီးဆုံးဖြစ်တာရဲ့ဖုန်းကိုအကာမတက်ဖဲသုံးမယ်ဆိုရင်ပပလယ်မှာထည့်ထားတဲ့တတ်ထုတ်ခွင်ကရှာနိုင်နိုင်ရလို့ဖြစ်တယ်လို့ techradar.com website ကသုံးသပ်ချက်တစ်ခုမှရေးထားပါတယ်။နီးပညာနဲ့တိတ်ကြီးအကျွမ်းမဝင်လှသူတွေအတွက်ကတော့ iPhone 10ကိုသုံးရတာအရင်ဖုန်းတွေလောက်လွယ်ကူအဆင်ပြေမှာမဟုတ်ဘူးလို့ဖုန်းကိုစမ်းသပ်သုံးဆွဲခဲ့တဲ့ The New York Times သတင်းစာဆောင်းပါးရှင်ကလည်းရေးထားတယ်ဗျ
။ဟုတ်တယ်နော်ကိုကျော်သိရေ။နီးပညာအသစ်တွေပါတဲ့ဖုန်း tablet စတဲ့ပစ္စည်းတွေကတော့အများတန်းလို့ထွက်နေမှာပါပဲ။ဒါပေမဲ့ပစ္စည်းသစ်ထွက်တိုင်းကိုအတွက်လိုဤမလိုဤအတုံးတဲဤမတဲဤထဲ့မစင်စားပဲလိုက်ဝယ်နေရင်တော့လိုက်လို့ကိုဆုံးမှာမဟုတ်ပါဘူ
းမှန်ပါပဲခင်ဗျာ iPhone 10ဟာလည်းထွက်ထားတာရပိုင်းမဲရှိသေးတာမို့သူ့မှာအားနည်းချက်တွေရှိသေးဆိုရင်လည်းအဲ့ဒီအားနည်းချက်တွေနောက်ပိုင်းမှာပေါ်လာနိုင်သေးတာမို့ကျွန်တော်တို့ VOE ပရိသတ်တွေအနေနဲ့ iPhone 10ကိုဝယ်ဖို့စိတ်ကူးတယ်ဆိုရင်ဖြင့်နောက်ထပ်အချိန်နည်းနည်းစောင့်လိုက်လို့မှားသွားမှာမဟုတ်ဘူးဆိုတာကိုအကြံပေးလိုက်ရပါခင်ဗျာ
ကြကြောသိအစီအစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသည်မှာအစီအစဉ်ကိုမအင်ဂျင်နီယာကကိုကြီးတင်ဆက်သွားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်းနှင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်တင်းလွာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကမ္ဘာတစ်လွှာကထင်ရှားကြော်ကြားသူတွေရဲ့တင်းတူတူထွားတွေကိုစူးစီးပြီးတော့မအေးတန်နာကျော်ကတက်တန်ရောင်တင်းလွာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီရက်တက်တဲ့အောင်တင်လာမှာတော့ဒီ2019ခုနှစ် Christmas အားလည်းရဲ့ရာသီမှာဘယ်ရုပ်ရှင်ကားတွေကြည့်ရမှာပါလဲဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတွေကိုတက်တဲ့အောင်တင်လာအစီအစဉ်မှာပြောပြပေးနေပါတယ်ဒီနေ့2019ခုနှစ်ရဲ့ Christmas အားလည်းရဲ့ရာသီကိုတော့ Bad Moms Christmas ဆိုတဲ့ရုပ်ရှင်ကားနဲ့စပြီးတော့ဖွင့်လိုက်ပါတယ်အမေရိကန်ပြည်အောင်စုအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်ကကမ္ဘာကျော်ဟောလိဝုဒ်အတိုင်းဝိုင်းအခြေဆိုင်ရာလော့စ်အန်ဂျလိစ်မြို့မှာပြုလုပ်တဲ့အထူးပွဲမှာတော့နာမည်ကျော်အဆိုတော်ဖြစ်တဲ့ကန်နေဂျီကသူ့ရဲ့အမှတ်အသားဖြစ်တဲ့ဆက်ဆိုဖုန်းနဲ့ခရစ်မတ်ဒေးသတင်းတွေဖျော်ဖြေသွားခဲ့ပါတယ်ဒီစကားရဲ့တရုပ်ဆောင်တွေဖြစ်တဲ့ Susan Sarandon, Mila Kunis နဲ့ Kristen Bell တို့ဒီကော်ဇော်နီခင်အခမ်းအနားကိုတက်ရောက်လာတာတွေ့ရပါတယ်။ Christmas ရဲ့ထုံးနှံဆင်လာလုံရိုးလုံးစင်တွေကနေသွေဖယ်ပြီးတော့သူတို့ရဲ့ဆန္ဒကိုအကောင့်ထဲပေါ်ဖို့ကြိုးစားကြတဲ့အမေတစုနဲ့သူတို့ရဲ့အမေတွေထိတ်တိတ်တွေ့ကြပုံကိုဟာသဇန်မြူကရိုက်ထားတာပါ
။ It's the most wonderful time.
Christmas is a magical time, full of wonder, excitement and joy.A time for making lasting memories with family and friends.
ဒီလိုမျိုး Christmas ကာလမှာဆိုရင် Hollywood ကနေပြီးတော့ရည်စရာမောစရာမိသားစုဝိုင်းဖွဲ့ကြည့်ရတဲ့ဟာသဇန်မြူကားတွေကိုထုတ်တကားနှစ်တိုင်းမှာ2016တုန်းကလည်းဒီရုပ်ရှင်ရဲ့အပိုင်းတစ်ဖြစ်တဲ့ Bad Moms ဒါရိုက်အသေးပဲပြန်ရရင်တော့အရန်ဆိုးတဲ့အမေတွေလို့ပြန်နိုင်မှာဖြစ်တဲ့ဒီရုပ်ရှင်က Hollywood ဇာတ်ကားတကားအတွက်နည်းတယ်လို့ပြောလို့ရမယ်ဒေါ်လာတန်း20ကိုပဲရိုက်ကူးရေးအတွက်သုံးခဲ့ပေမဲ့တကဘာလုံးပြသမှုကနေပြီးတော့ဒေါ်လာတန်180ကျော်ဝင်ငွေရှာပေးခဲ့တာပါဒီနေ့ဒုတိယပိုင်းကလည်းအလားတူအောင်မြင်မှုတွေရမယ်လို့ထုတ်လုပ်သူတွေမျှော်လင့်နေပါတယ
် I
think you get to see the moms regress to being teenagers. I think it's one of those situations where you act so, you think you have it all together until your mom comes into town and then you start.
ဒီရုပ်ရှင်ကပထမရုပ်ရှင်မှာတက်ကိုအမေတွေတောင်းကျမ်းကြတဲ့ကားဖြစ်ပြီးတော့အရန်လဲရေးရတယ်။ပြီးတော့မိခင်တွေနဲ့သမီးတွေကမှတွေ့ရတယ်။တကယ်ဆက်ဆံရေးကိုမြင်သာအောင်ပြထားပါတယ်လို့မင်းသမီးတွေကပြောပါတယ်
။ Remember when the holidays were actually fun? Say Christmas back.Where's your tree?
Washington နိုင်ငံရဲ့အတိုင်းဝိုင်းကအစ Hollywood အနုပညာအတိုင်းဝိုင်းမှာအစတနေ့တဲ့တနေ့အရှုပ်တော်ပုံတွေမယိုးနိုင်အောင်ကြားနေရတဲ့ကာလမှာဒီအခုရုပ်ရှင်ကလူအလုံးအတွက်လိုအပ်နေတဲ့ရည်မောခြင်းကိုပေးပါလိမ့်မယ်လို့ခေါင်းဆောင်မင်းသမီး Susan Sarandon ကပြောပါတယ
် I think that the only thing that counters all the things that are happening in this country that are fascist and racist and everything else
ပတ်စစ်အယူဝါဒတွေလူမျိုးရေးခွဲခြားမှုအယူဝါဒတွေနဲ့ဖြစ်ချင်နိုင်ဖြစ်နေတာတွေကိုတံပြန်ဖို့ဆိုရင်တော့လူတွေအားလုံးရည်မောအောင်လို့ကျမတို့ဖန်တီးပေးဖို့ပဲဖြစ်ပါတယ်လို့သူကပြောသွားတာပါဒီ Bad Moms Christmas ဆိုတဲ့ရုပ်ရှင်ကိုတော့နိုဝင်ဘာလ1ရက်နေ့မှာပဲ American ပြည်အောင်စုတလွားရုံနေမှာစပြီးရုံတင်ပြသပါတယ်ရှင
် Moms working their asses off cooking wrapping decorating and shopping
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht.
ပညာလောကနဲ့ထင်ရှားကြောကြားသူတွေရဲ့သတင်းတွေကိုစူးစီးပြီးတော့မအေးတနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်အဖြစ်နဲ့တင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့စကိုင်းတိုင်းရွှေဘိုမြို့နယ်ညောင်မင်းသာရွာကမှဖြူဖြူတန်းကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒေသကြီးရှိုးမြို့နယ်ညောင်မင်းသာရွာမှဖြစ်ပါတယ်ရှင်။ကျမတို့ပြည်သူအပေါင်းကိုစိတ်နှပါကျမချမ်းသာကြပါစေကြောင်းဆုမွန်ကောင်းတက်အပ်ပါတယ်။ကျမကလက်ရှိဆိုးရွားပေါ်ကျမရဲ့ယုံကြည်ချက်ကိုပြပြချင်ပါတယ်ရှင်။ကျမတို့အခုလက်ရှိဆိုးရွားဟာဒီမိုကရေစီလမ်းကြောင်းကိုပုံဖော်တဲ့နေရာမှာစေတနာမြင့်တာကိုအရင်ခံပြီးကျမတို့ရဲ့တိုင်းပြည်အကျိုးကိုရှေ့ရှုပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်အောင်မြင်မယ်လို့ယုံကြည်ပါတယ်။ကျမတို့ရဲ့ခေါင်းဆောင်နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဆိုရင်တိုက်ပြည်အပေါ်မှာမေတ္တာတရားအမတန်မှကြီးမားပါတယ်မေတ္တာတရားနဲ့လုပ်တဲ့အလုပ်တိုင်းဟာအောင်မြင်မယ်လို့ကျွန်မအနေနဲ့တတိချယုံကြည်ပါတယ်ရှင်ကျွန်မတို့ပြည်သူများအနေနဲ့ကလည်းခေါင်းဆောင်ရဲ့မေတ္တာကိုယုံကြည်သလိုရည်ရွယ်ချက်တွေကိုလည်းတည်အောင်ကြိုးစားကြလိမ့်မယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ်ခေါင်းဆောင်ကောင်းမှန်ရင်တိုက်ပြည်ရဲ့အကျိုးကိုစဉ်းစားတဲ့နေရာမှာရေတို့ကိုမစဉ်းစားပါဘူးရေရှိကျိုးကိုပဲစဉ်းစားကြတာဖြစ်ပါတယ်ရေတို့အစင်းစားနေရင်လေဒီမိုကရေစီကိုပုံဖော်နိုင်မှာမဟုတ်ပါဘူးရေတို့ကိုမျှော်မှန်းလုပ်တဲ့အလုပ်ဟာတရှိမခံပါဘူးရေတို့အတွက်စဉ်းစားနေရင်လေဒီမိုကရေစီလမ်းကြောင်းကိုပြပြပြင်းပုံဖော်နိုင်မှာမဟုတ်ပါဘူးဒီမိုကရေစီဆိုတာကခက်ခဲတယ်နည်းနည်းတယ်ကျယ်ပြန့်တယ်ဒါကြောင့်မလို့ကျမတို့ပြည်သူများအနေနဲ့လည်းနားလည်ပြီးဘိုင်းဝန်ဖော်ဆောင်ကြမယ်ဒီမိုကရေစီရဲ့လမ်းစဉ်ရှင်းစဉ်တွေကိုကျမတို့ပြည်သူတွေတုံ့လာကြမယ်လိုက်နာကြမယ်နိုင်ငံကြီးသားပြည်သားအောင်သိတဲ့တွေကိုပြင်ကြမယ်ဆိုရင်လက်ရှိအစိုးရအနေနဲ့အောင်မြင်မယ်လို့ကျမယုံကြည်ပါတယ်အခုဆိုရင်အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်နေတာဖြစ်တဲ့အတွက်ကျမတို့ပြည်သူတွေအနေနဲ့ဝိုင်းဝန်းဖော်ဆောင်ကြပေးမယ်ဆိုရင်ငြိမ်းချမ်းရေးအမြန်ရပြီးတော့အစိုးရရဲ့လှုပ်ဆောင်ချက်တွေအောင်မြင်မယ်လို့ယုံကြည်ပါတယ်ကျမတို့ပြည်သူလူထုရဲ့ခေါင်းဆောင်လည်းဖြစ်နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာဆိုရင်ကျမတို့နိုင်ငံရဲ့အနာဂတ်အတွက်ရောအနာဂတ်ရဲ့မျိုးဆက်သစ်တွေအတွက်လှုပ်ဆောင်ရမယ့်လှုပ်ဆောင်ချက်တွေကိုဥဆောင်ပြနေသူတို့ဖြစ်ပါတယ်အဲဒီလက်တွေ့အကောင့်ထဲဖော်နိုင်တာရှိသလိုနောင်လာမဲ့မျိုးဆက်တွေအနေနဲ့စ
က်လက်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်လမ်းပြပေးနေတာဖြစ်ပါတယ်။ဒီလိုဥစားဥရဲ့ပြုနိုင်တဲ့တန်ရခေါင်းဆောင်ရဲ့ဒီမိုကရေစီကိုတွားနေတဲ့မူဝါဒတွေကိုအကောင့်ထဲပေါ်နေတဲ့အစိုးရဖြစ်တဲ့အတွက်တိုင်းပြည်အတွက်အကောင့်ဆောင်ရွက်နိုင်မယ်လို့ကျွန်မအနေနဲ့အကျဉ်းမဲ့ယုံကြည်ပါတယ်လို့ရှင်းပြအပ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါနော်။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်အစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဂျင်ပြပြချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆက်မြန်နာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတင်းနှာနေ့များပဲတိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲသောတာရှင်တွေနားဆင်လို့ရဲတည်ချင်းတွေတောင်းလို့ရဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့09333855လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်သစ်တာမှ855ရန်ကုန်မြို့လို့လိမ်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမသိငိထိုက်ကပြောပြပေးပါဦး။
American ပြည်တော်စု Texas ပြည်နယ် San Antonio အနီးကခရီးယံဖျားချောင်းတစ်ခုမှာအမျိုးသားတူကတိုက်ခတ်ရေးသုံးတနက်နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဖျားဝတ်ပြုဆူတောင်းသူ26ဦးသေဆုံးရပြီးအနည်းဆုံး20ဒဏ်ရာရခဲ့ပါတယ်။သေဆုံးဒဏ်ရာရသူတွေထဲမှာအသက်5နှစ်ကနေ82နှစ်အရွယ်အထိပါဝင်ပါတယ်။တနက်သမားလဲတေးသွားပြီဖြစ်ပြီးဘာရွယ်ချက်နဲ့ပစ်ခတ်ရတယ်လဲဆိုတာကိုတော့မသိရသေးပါဘူး။မြောက်ကိုရီးယားရဲ့လက်နက်ဆန်းသတ်မှုတွေကိုတုံ့ပြန်ဖို့လိုအပ်လာချိန်မှာနီလန်ဘောင်းဆောင်ကိုစဉ်းစားသုံးသပ်သွားဖို့ဆိုတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်ကိုဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့သဘောတူပါတယ်။တွေ့ချုပ်မျိုးတော်ကအာကာဆာကာနန်းတော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့ပူးရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားနဲ့ဆွေးနွေးညှိရမှာမဟုတ်ဘဲမြောက်ကိုရီးယားအစိုးရအပေါ်အမြင့်ဆုံးဖိအားပေးရမယ့်အချိန်ရောက်လာပြီလို့ပြောဆိုခဲ့ပါတယ်။ဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆွေးနွေးခဲ့ကြတဲ့အမေရိကန်နဲ့ဂျပန်ခေါင်းဆောင်တို့တို့ကမြောက်ကိုရီးယားအရေးကအဓိကကိစ္စဖြစ်တယ်လို့အတည်ပြုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်တော်စုအတွင်းမှာနေထိုင်နေကြတဲ့ကရင်တိုင်းရင်းနယ်ပွားထောင်နဲ့ချီပြီးဝါရှင်တန် DC မြို့တော်ကအမေရိကန်လွှတ်တော်ရှိရင်းမြစ်မှာစုစည်းရောက်ရှိနေကြပါတယ်။ VOA ရုံးချုပ်အနီးကအမေရိကန်လွှတ်တော်ရှိရင်းမြစ်မှာအခုလိုစုစည်းကြရတာကအမေရိကန်အစိုးရအနေနဲ့ကရင်တိုင်းရင်းသားတွေကိုဆက်လက်ကာကွယ်ထောက်ပံ့ပေးဖို့နောက်တခြားတိုင်းရင်းသားလူမျိုးပေါင်းစုံကိုလူမျိုးတုံးတပ်ဖြတ်မှုမျိုးဖြုတ်ရှင်းလင်းမှုတွေကနေဆက်ပြီးကာကွယ်ပေးဖို့တိုက်တွန်းခဲ့ကြပါတယ်။တိုင်းရင်းသားတွေအရေးအမေရိကန်ရဲ့ပံ့ပိုးပေးမှုတွေကိုလည်းကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုစူးစီးရောက်ရှိနေကြတဲ့ထောင်နဲ့ချီတဲ့ကရင်နယ်ပွားတွေကတော့ကရင်အမျိုးသားဝတ်စုံတွေကိုဝတ်ဆင်ထားကြသလိုမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်ဖို့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့စတဲ့ပိုစတာတွေကိုလည်းကိုင်ဆောင်ထားကြပါတယ်ရှင်။
တဲ့အချင်းချုပ်ကိုမတင်ရင်ထိုက်ကကြီးညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလာပါ
This program has come to you from the Voice of America, Washington.